Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ရဲ့2019ခုနှစ် February လ10ရက်ဗုနုနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3040 49ရောကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်မကတော့စုမြတ်မော်ပါရှင်သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ယာယီကန့်သက်ပိတ်ပင်ထားတဲ့အမိန့်ကိုပြန်လည်ပြဋ္ဌာန်းသင့်မသင့်ဆိုတာကို American နောက်ဖက်ချန်အယူခံတရားရုံးမှာအခုအတန်းလွှင့်နေတဲ့အချိန်မှာပဲရှားနာနေပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးသစ် Rex Tillerson ကတော့ Australia, Japan နဲ့ South Korea နိုင်ငံတွေကနိုင်ငံသားရဲ့ဝန်ကြီးတွေကိုဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပါတယ်။ဒီလိုသတင်းတွေကိုမနက်နာချန်နဲ့တင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်နိုင်ငံတွင်ပြည်ဝင်ခွင့်ဗီဇာတားမြစ်ချက်ဒီသမရရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရင်ဆိုင်ရတဲ့မြန်မာတိုင်းဝိုင်းကရောဘယ်လိုရှိပါလဲ
။ We would very much hope that you know that the council agrees
သရင်းနေပြီးမကြခင်မှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့လဲဒီအမေရိကန်မှာရောက်ရှိနေတဲ့မြန်မာအတိုင်းဝိုင်းတွေနဲ့ဒုက္ခသည်တွေအတိုင်းဝိုင်းတွေကိုဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာဖြစ်တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသနဲ့ပတ်သက်တဲ့ဒီမွတ်စလင်တွေပေါ်ညှဉ်းပန်းနှိပ်စက်မှုတွေကို OHCHR လို့ခေါ်တဲ့ Commissioner ရုံးကအစီရင်ခံစာထွက်ပေါ်ခဲ့တဲ့အပေါ်မှာလူညုံရေးကောင်စီကိုတင်သွင်းသွားဖို့မျှော်လင့်နေကြတဲ့အကြောင်းတခါပညာရေးဝန်ကြီးကိုအမေရိကန်နိုင်ငံမှာခက်ခဲခဲခဲဘယ်လိုရွေးချယ်အတည်ပြုသလဲဆိုတဲ့အကြောင်းလေးကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မန္နနာချန်တို့ကပြောပြပေးကြပါအောင်ခင်ဗျာ
။ဒုက္ခသည်တွေနဲ့မွတ်စလင်နိုင်ငံအများစု9နိုင်ငံကနိုင်ငံသားတွေကိုအမေရိကန်နိုင်ငံတွေကိုယာယီဝင်ခွင့်ပိတ်ပင်ထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုပြည်내တရားသူကြီးတစ်ယောက်ကယာယီဖယ်ရှားခဲ့ပြီးတဲ့နောက်မှာဒီအမိန့်ကိုပြန်လည်ပြဋ္ဌာန်းသင့်မသင့်ဆိုတာကိုအမေရိကန်အနောက်ဘက်ခြမ်းအယူခံတရားရုံးမှကြားနာနေပါတယ်
။ How many federal offenses have we had been committed by people who came in with visas from these countries? And the ultimate was the answer was there haven't been any.
Yes, Your Honor. These proceedings have been moving quite fast, and we're doing the best we can. I can
cite... You're saying that the proceedings are moving fast, but you appealed to us before you continued in the district court to develop the record. So...
San Francisco မြို့မှာရှိတဲ့နိုင်ငံနောက်ဖက်ချန်ခရိုင်15ခုကိုကိုစားပြုတဲ့အယူခံတရားရုံးမှာကြားနာပွဲကိုအခုအတန်လွှင့်နေတဲ့အချိန်မှာလုပ်နေတာပါ။တယ်လီဖုန်းပေါ်ကနေတဆင်ပြုလုပ်နေတဲ့ကြားနာပွဲမှာအယူခံတရားသူကြီး3ယောက်ကဒီတစ်ဖက်ကိုမိနစ်30ကြာရှောက်ထားခွင့်ပေးထားပါတယ်။သမရအမိန့်ကိုပြန်လည်ပြဋ္ဌာန်းပေးဖို့အယူခံတင်တဲ့တရားရေးဌာနကရှင်းနေတွေကနေပြီးတော့ဒီနိုင်ငံတော်လုံခြုံရေးအတွက်ကိုသမရရဲ့အမိန့်ကိုပြန်လည်ပြဋ္ဌာန်းသင့်တယ်လို့တင်ပြခဲ့ပါတယ်။တခါဒီတရက်လို Washington နဲ့ Minnesota ပြည်နယ်တို့ကတော့ဘာကြောင့်သမရအမိန့်ကိုဆက်လက်တားဆီးထားတဲ့လဲဆိုရဲရှောက်ထားချက်တွေကိုတင်ပြနေကြပါတယ်။ဒီကြားနာပွဲကိုအများပြည်သူကြည့်နိုင်ဖို့အတွက်ဒီအယူခံတရားရုံး website ပေါ်ကနေပြီးတော့လဲဓာတ်ရိုက်အတန်ထုတ်လွှင့်ပေးနေပါတယ်။နှစ်ဖက်လုံးကနှုတ်နဲ့တင်ပြကြတဲ့လျှောက်ထားချက်တွေအပေါ်မှာတရားသူကြီး၃ယောက်ပါတဲ့အယူခံတရားရုံးကနေပြီးတော့အဆုံးဖြတ်ပေးမယ်လို့မျှော်လင့်ရပါတယ်။အယူခံတရားရုံးရဲ့ဆုံးဖြတ်ချက်အတိုင်းသမရကလိုက်နာမှာဖြစ်တယ်လို့အင်ဗျူတော်ပြောခွင့်ရသူ Sean Spicer ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။တရားရုံးကနေပြီးတော့ဘလို့ဆုံးဖြတ်ချက်ဖြစ်လာမလဲဆိုတာကိုသူ့အနေနဲ့ကြိုတင်မခန့်မှန်းပေမဲ့လည်းဒီအမှုကနိုင်ငံတော်တရားရုံးချုပ်အထီကိုရောက်သွားနိုင်တယ်ဆိုတာကိုသမရ Trump ကလည်းအင်္ဂါနေ့တုန်းကအသိအမှတ်ပြောပါတယ်အမေရိကန်နိုင်ငံတွေကိုအကြမ်းဖက်သမားတွေဝင်မလာနိုင်အောင်လို့ဆိုပြီးတော့သမ္မတကပြည်ဝင်ခွင့်ယာယီတားမြစ်ကန့်သက်ချက်အမိန့်ကိုဇန်နဝါရီလကုန်ပိုင်းတော့ကထုတ်ပြန်ခဲ့ပါတယ်။သမ္မတရဲ့အမိန့်ကိုဝါရှင်တန်ပြည်နယ်တရားသူကြီး James Robert ကပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကယာယီတားဆီးခဲ့ပြီးတဲ့နောက်မှာအခုအယူခံတရားရုံးမှအယူခံဝင်နေကြတာဖြစ်ပါတယ်ရှင်။
မွတ်စလင်နိုင်ငံ9နိုင်ငံကနိုင်ငံသားတွေရဲ့ပြည်ဝင်ခွင့်ယာယီတားမြစ်မှုနဲ့ဒုက္ခသည်တွေအမေရိကန်ပြည်ထောင်စုကလက်ခံတဲ့အစီအစဉ်ကိုဆိုင်းငံ့ဖို့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုအကောင့်ထည့်ဖော်မှုမှာသူ့အနေနဲ့အချိန်ယူခဲ့ဖို့ကောင်းတယ်လို့အမေရိကန်မိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကဥပဒေပြုအမတ်တွေကိုအင်္ဂါနေ့ကပြောဆိုခဲ့ပြီးဒီအစီအစဉ်ကိုစတင်ကျင့်သုံးရမှာကွန်ဂရက်လွှတ်တော်နဲ့ဆက်သွယ်ဆောင်ရွက်မှုအားနည်းခဲ့တဲ့အတွက်လဲ သူ့မှာတာဝန်ရှိတယ်လို့ပြောဆိုခဲ့ပါတယ်။ Congress လွှတ်တော်ပထမဦးဆုံးအကြိမ်ဖြစ်အင်္ဂါနေ့ကရောက်ရှိလာပြီးအောက်လွှတ်တော်အမိမြေလုံးကျုံရေးကော်မတီရှင်းမှဝန်ကြီးကယ်လီကထွက်ဆိုချိန်မှာသူ့အနေနဲ့အချိန်နည်းနည်းလောက်ပိုယူခဲ့တဲ့လို့ပြောကြားခဲ့တာဖြစ်ပါတယ်။မွတ်စလင်နိုင်ငံတချို့ကနိုင်ငံသားတွေကိုပြည်ဝင်ခွင့်တားမြစ်လိုက်တဲ့နိုင်ငံတွေရဲ့စည်ရင်းကိုပြုစုတဲ့နေရာမှာဘာသာရေးကိုအခြေခံစဉ်းစားခဲ့ခြင်းမရှိခဲ့ကြောင်းပြောဆိုရင်သမရရဲ့အမိန့်နဲ့ပတ်သက်လို့အောက်လွှတ်တော်ရဲ့ဝေဖန်မှုတွေကိုလည်းကာကွယ်ပြောကြားသွားခဲ့ပါတယ်။မွတ်စလင်နိုင်ငံတွေဖြစ်တာကြောင့်ဆုံးဖြတ်ရတာမဟုတ်ပဲသူတို့စီကတရင်အချက်လက်တွေကိုမယုံကြည်တဲ့အတွက်စည်ရင်းထဲမှာထည့်သွင်းခဲ့တာဖြစ်ကြောင်းကိုထွက်ဆိုခဲ့ပါတယ်။ပြည်ဝင်ခွင့်တားမြစ်လိုက်တဲ့နိုင်ငံတွေကလက်တွေ့မြေပြင်အခြေအနေတွေကြောင့်ရှောက်လွှာတွေကိုတည်တည်ချာချာစီစစ်ဖို့မလွယ်တာကြောင့်သမရရဲ့အမိန့်ထုတ်ပြန်ချက်ဟာလိုအပ်တယ်လို့လည်းဝန်ကြီးကယ်လီကပြောဆိုသွားခဲ့ပါတယ်။
အမေရိကန်ပညာရေးဝန်ကြီးခန့်အပ်ဖို့အတွက်သမ္မတကရွေးချယ်ထားတဲ့ Betsy DeVos ကိုအတီးပြူရေးအတွက်အထက်လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့တာမှာထောက်ခံတဲ့သူနဲ့ကန့်ကွက်သူမဲ50-50စီဖြစ်ခဲ့တာကြောင့်ဒုသမ္မတ Mike Pence ကထောက်ခံမဲထည့်ပြီးတော့ခန့်အပ်မှုကိုအတီးပြုခဲ့ပါတယ်။ပညာရေးဌာနကိုဦးဆောင်ဖို့အတွက် Betsy DeVos မှအတွေ့အကြုံမရှိဘူးလို့အထက်လွှတ်တော်ကျန်းမာရေးပညာရေးပင်စင်တဲ့အလုံသမားကော်မတီမှ24နာရီကြာအခြေအတင်ကန့်ကွက်ဆွေးနွေးမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာအထက်လွှတ်တော်တရားလုံးကနေဆုံးဖြတ်ပေးဖို့တင်ပြခဲ့ကြပါတယ်။ Republican အမတ်50လုံးကထောက်ခံခဲ့ပေမဲ့အထက်လွှတ်တော်မှရှိနေတဲ့ Democrat အမတ်46ယောက်အပြင် Republican အမတ်2ယောက်တခြားလွတ်လပ်တဲ့အမတ်2ယောက်တို့ကကန့်ကွက်ခဲ့တဲ့အတွက်မဲ50-50ဖြစ်ခဲ့တာကြောင့်ဒုသမ္မတရဲ့ထောက်ခံမဲတမဲကိုသုံးခဲ့ရတာဖြစ်ပါတယ်။အခုလိုမျိုး Cabinet ဝန်ကြီးတယောက်ခန့်နိုင်ဖို့အတွက်ဒုသမ္မတရဲ့မဲကိုအသုံးပြုရတာဟာ American သမိုင်းမှာပထမဆုံးဖြစ်ပါတယ်။အစိုးရအကြောင်းတွေနဲ့ပတ်သက်လို့အတွေ့အကြုံမရှိတဲ့ billionaire သတင်းမကြီး Mrs. DeVos ကိုပညာရေးဝန်ကြီးခန့်တဲ့မတဲ့ပြီးခဲ့တဲ့လတုန်းကလုတ်ခဲ့တဲ့လွှတ်တော်ဌာနဘွဲအတွင်းသူယူရမဲ့တာဝန်တွေနဲ့ပတ်သက်လို့မေးခွန်းတော်တော်များများကိုမဖြေနိုင်ခဲ့တဲ့အပေါ်အတွက်သူ့အပေါ်ကိုကန့်ကွက်နေကြတာဖြစ်ပါရဲ့ရှင်
။ American နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာ American ရဲ့အရင်းနှီးဆုံးမဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ Australia, Japan, တောင်ကိုရီးယားနိုင်ငံတို့ကနိုင်ငံသားရေးဝန်ကြီးတွေနဲ့ဒေတာရင်းနဲ့ကဘာတဝမ်းကဥစားပေးရမယ့်ကိစ္စတွေမှာအနီးကပ်လက်တွဲဆောင်ရွက်ရေးဆွေးနွေးခဲ့ကြတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအင်္ဂါနေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။စစ်ဘက်ဆိုင်ရာမဟာမိတ်ဆက်ဆံရေးနဲ့စီးပွားရေးတနမန်ရေးအရာပူးပေါင်းဆောင်ရွက်မှုတွေမှာအားကောင်းအောင်ဆောင်ရွက်သွားဖို့အမေရိကန်အစိုးရကရည်မှန်းထားတာတွေကိုတနင်္လာနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုမှုအတွင်းဝန်ကြီးတယ်လာဆန်ကထပ်လောင်းပြောကြားခဲ့ကြောင်းလဲနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မတ်ခ်တိုနာကပြောဆိုခဲ့ပါတယ်။ IS အစွန်းရောက်အဖွဲ့မြောက်ကိုရီးယားရဲ့တရားမဝင်နျူကလ িয়ার နဲ့ဒုံးလက်နဲ့အစီအစဉ်တွေအရှေ့နဲ့တောင်တရုတ်ပင်လယ်ပြင်ကတင်းမာမှုတွေကြောင့်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအနီးကပ်ပူးပေါင်းဆောင်ရွက်သွားဖို့အရေးကြီးကြောင်းကိုလဲဝန်ကြီးတယ်လဆန်နဲ့ဆွေးနွေးခဲ့ကြတဲ့နိုင်ငံသားရေးဝန်ကြီးတွေတူးချင်းစီကသဘောတူလက်ခံခဲ့တယ်လို့ပြောပါတယ်။တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့တဲ့နိုင်ငံသားရေးဝန်ကြီးတွေနဲ့အမြန်ဆုံးတွေ့ဆုံဖို့မျှော်လင့်ကြောင်းနဲ့ဒေတာရင်းလုံခြုံရေးကဘာကြီးတာယာဝါပြောရေးနဲ့ဒီမိုကရေစီအခြေခံတွေနဲ့တရားဥပဒေစိုးမိုးရေးအတွက်သက်ဆိုင်ရာနိုင်ငံတွေကဝိုင်းဝန်းပံ့ပိုးပေးနေတဲ့အတွက်အထူးလေးစားကြောင်းလဲဝန်ကြီးတယ်လဆန်ကပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။
Your American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဟုတ်ခုနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA က separate ညပေးနေပါတယ်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကလူ့အခွင့်အရေးချိုးဖောက်မှုတွေစနစ်တကျကျူးလွန်နေတဲ့ဆိုတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးလည်လာနေတဲ့အဖွဲ့တွေရဲ့ဆွဆွဲပြောဆိုချက်တွေဟာအင်မတန်ပြင်းထန်ပြီးတော့ခိုင်လုံတဲ့တည်တည်အထောက်အထားပြဖို့လိုအပ်တယ်လို့မြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်။အထောက်အထားတွေတည်ရလို့သူတို့ဆွဆွဲတာမှန်နေဆိုရင်တော့လိုအပ်တဲ့စစ်ဆေးအရေးယူမှုတွေလုပ်သွားမယ်လို့မြန်မာနိုင်ငံသားရေးဌာနအမြင့်တဲ့အတွင်းဝင်ဦးကျော်စရာက VOA မြန်မာပိုင်းကိုပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မောင်တော်ဒေသမှာရှိတဲ့မွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေဟာစနစ်တကျနဲ့ကြကြပြန့်ပြန့်ဖြစ်နေတဲ့ဆိုတော့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံ OHCHR ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့စုံစမ်းသွားဖို့ဒေါအောင်ဆန်းစုကြည်ကလည်းကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးကိုကတိပေးထားပါတယ်။တကယ်လို့ OHCHR ရဲ့အစီရင်ခံစာတဲကအချက်တွေဟာမှန်ကန်နေတဲ့နောက်ထပ်စုံစမ်းစစ်ဆေးမှုတွေအရာလူ့အခွင့်အရေးချိုးဖောက်မှုတွေဟာစနစ်တကျကြကြပြန့်ပြန့်ဖြစ်နေတဲ့ဆိုရင်တော့နိုင်ငံတကာဥပဒေတွေအရဒါဟာလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့လူမျိုးတုံးတပ်ဖြတ်မှုဒါစီရင်နဲ့ကာကွယ်ရေးဆိုင်ရာကုလသမဂ္ဂယုံက VOA ကိုပြောကြားခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်တက်လာခဲ့ပြီးတဲ့နောက်ရုရှားသမ္မတအပါအဝင်တယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီးတဲ့ကမ္ဘာခေါင်းဆောင်16ယောက်ရှိသွားပြီလို့အင်ဂျီရောကစာရင်းထုတ်ပြန်ခဲ့ပါတယ်။မကြာခင်ကထုတ်ခဲ့တဲ့အဲ့ဒီစာရင်းထဲမှာတရုတ်ခေါင်းဆောင်မပါဝင်သေးတဲ့အတွက်ဘာကြောင့်လဲလို့မေးခွန်းထုတ်ဆရာဖြစ်နေတယ်လို့တချို့ကလည်းသမ္မတထရန့်အနေနဲ့သမ္မတရှီကျင်းပင်နဲ့ဘယ်တော့ပြောမှလဲဆိုတာကိုစိတ်ဝင်စားနေကြပါတယ်။အမေရိကန်အကျိုးကိုဦးစားပေးဆောင်ရွက်သွားမယ်ဆိုတဲ့ကတိနဲ့သမ္မတဖြစ်လာတဲ့သမ္မတထရန့်ဟာအမေရိကန်တို့ရဲ့အလုပ်အကိုင်ခွင့်လန်းတွေကိုခိုးယူသွားတယ်လို့ဆွဆွဲထားတဲ့တရုတ်နိုင်ငံပေါ်အာယုံဆိုင်မဲ့အစားနိုင်ငံသားရောက်နေတဲ့အမေရိကန်အလုပ်တွေနိုင်ငံထဲပြန်ရောက်လာအောင်အာယုံဆိုင်ဖို့အရင်လုပ်နေတာလို့တချို့လေးလာသူတွေကသုံးသပ်ပါတယ်
ထိုင်းနိုင်ငံမှာတော်ဝင်မိသားစုအပေါ်အသရေဖြက်စော်ကချင်းချောင်းမှုကိုတားမြစ်တဲ့ဥပဒေသုံးပြီးတော့လွတ်လပ်စွာထုတ်ဖော်ပြောကြားခွင့်ကိုထိန်းချုပ်ဖို့ကြိုးစားနေတာရပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကျွမ်းကျင်သူတယောက်ကတောင်းဆိုလိုက်ပါတယ်။ထိုင်းပြည်ရင်သည်နဲ့ပတ်သက်လို့ကြောင်းသားလှုပ်ရှားသူတယောက်ကလူမှုကွန်ရက်ပေါ်မှာစောင်းပါတစ်ခုဖော်ပြခဲ့လို့ဖမ်းဆီးခံရပြီးတော့အမှုကြားနာမဲ့ရက်ကိုစောင့်နေရချိန်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုအားပေးမြင့်တင်ရေးဆိုင်ရာကုလသမဂ္ဂအထူးသံတမန်ဒေးဗစ်ဂေးကအခုလိုပြောကြားလိုက်တာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA. ဘုရင့်မြန်မာခင်ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မန္နနာချန်တို့ကပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီစီဇန်ကို burmese.voanews.com internet ဆာမျက်နှာမှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA Facebook ဆာမျက်နှာမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ American နဲ့နိုင်ငံတကာဆိုင်ရာသတင်းတစ်ပုဒ်ကိုတင်ပြကြပါမယ်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေရဲ့ပြည်ဝင်ခွင့်နဲ့အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းနေထိုင်ကြမဲ့ဒုက္ခသည်တွေလက်ခံနေတဲ့အစီအစဉ်တွေကိုယာယီဆိုင်းငံ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကိုပယ်ချလိုက်တဲ့ဝါရှင်တန်ပြည်နယ်တရားသူကြီးရဲ့စီရင်ချက်ကိုတရားရေးဌာနကအယူခံဝင်ရမှာအခုဆိုရင်ဒီအမှုကိုပြည်ထောင်စုအယူခံတရားရုံးကနှစ်ဖက်လျှောက်လဲချက်တွေကိုအခုအတန်လွှင့်နေတဲ့အချိန်မှာစတင်ကြားနာနေပြီဖြစ်ပါတယ်။ဒီကြားနာပွဲကထွက်လာမဲ့ရလဟာအမေရိကန်မှာလာရောက်အခြေချနေထိုင်ကြမဲ့မြန်မာအပါအဝင်ဒုက္ခသည်တွေရဲ့အနာဂတ်ရေးကိုအဆုံးဖြတ်ပေးမှလည်းဖြစ်ပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလှိုင်ကပြောပြမှာပါ
။ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမရရဲ့အမိန့်ကြေညာချက်ကိုကန့်ကွက်သူတွေနဲ့သမရဒေါ်နယ်ထရန့်ရဲ့အဆိုအရအဖွဲ့အကြားဥပဒေကြောင်းအရအခြေတင်ဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့သူအနေနဲ့ဘလောက်အထိလှုံ့ဆော်သွားဖို့ရှိတယ်လဲလို့မေးတဲ့အခါမှာတော့ဒီကိစ္စကိုဆုံးခန်းတိုင်အထိလှုံ့ဆော်သွားမှာဖြစ်ကြောင်းအင်္ဂါနေ့ကသမရအင်ဗျူတော်မှာနိုင်ငံတော်ဝန်က KIA ရဲ့အရာရှိတွေနဲ့တွေ့ဆုံပွဲအတွင်းသမရထရမ့်ကပြောပါတယ
် We're going to take it through the system. It's very important. It's very important for the country regardless of me or whoever succeeds.
ကျွန်တော်တို့အနေနဲ့တည်ရှိနေတဲ့စနစ်အတိုင်းဆက်လက်လှုံ့ဆော်သွားမှာပါ။ဒါဟာအမြတ်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ်။တန်းပြီအတွက်လည်းအမြတ်အရေးကြီးပါတယ်။ကျွန်တော်အတွက်ပဲဖြစ်ဖြစ်နောက်ပိုင်းမှာတာဝန်ဆက်ယူမဲ့သူတွေအတွက်ပဲဖြစ်ဖြစ်တိုင်းပြည်အတွက်လုံခြုံမှုရှိဖို့လိုအပ်ပါတယ်စီးရီးယားလူမျိုးစုံရောက်နေတဲ့နိုင်ငံကလူတွေကိုခေါ်တဲ့အခါမှာအဲ့ဒီလူတွေကိုတေချာစီစစ်နိုင်ဖို့လိုပါတယ်ရွှေပြောင်းနေထိုင်သူတွေကတဆင့်အမေရိကန်နိုင်ငံထဲကိုထိုးဖောက်ဝင်ရောက်မယ်ဆိုပြီးတော့ ISIS အဖွဲ့ကလည်းပြောထားတယ်မဟုတ်လားအဲ့ဒီလိုအခြေအနေတွေရှိနေတဲ့ကြားကတိုင်းပြည်ထဲကိုဝင်လာမဲ့သူတွေကိုကျွန်တော်တို့တင်းကျပ်ခွင့်မရှိဘူးဆိုတော့အဲ့ဒါကိုဘယ်လိုဖြေရှင်းချက်ပေးမှာလဲ
သမရရဲ့ပြည်ဝင်ခွင့်အရာကြီးပိတ်ပင်တဲ့အမိန့်ကိုဝါရှင်တန်ပြည်နယ်ကတရားသူကြီး James Robert ကပြီးခဲ့တဲ့သတင်းပတ်အတွင်းယာယီတားဆီးခဲ့တာဖြစ်ပါတယ်။သမရရဲ့အမိန့်ဟာဖွဲ့စည်းပုံကိုချိုးဖောက်ရာရောက်တယ်လို့ဆိုပြီးမင်နီဆိုတာပြည်နယ်နဲ့ဝါရှင်တန်ပြည်နယ်တွေမှာဆွဲဆိုထားတဲ့အမှုတွေအပေါ်ဟာဝိုင်ပြည်နယ်အပါအဝင်ဥရေပညာရှင်တွေနိုင်ငံသားလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကလည်းထောက်ခံကြပါတယ်။သမရရဲ့ပြည်ဝင်ခွင့်တားမြစ်မိန့်ကိုပြန်လည်ပြဋ္ဌာန်းပေးဖို့သမရထရမ့်အစိုးရရဲ့တောင်းဆိုချက်ကိုSan Francisco မြို့မှာရှိတဲ့အနောက်ဘက်ခြမ်းအယူခံတရားရုံးကတင်းနှင်းကနေနေကပယ်ချခဲ့ပြီးတဲ့နောက်မှာတော့တားမြစ်ခံထားရတဲ့နိုင်ငံတွေကလူတွေအမေရိကန်နိုင်ငံကိုဝင်လာခွင့်ရသွားခဲ့ပြန်ပါတယ်။သမ္မတထရမ့်ရဲ့အမိန့်ကြေညာချက်ထုတ်ပြန်ပြီးခြင်းမှာပဲရွှေ့ပြောင်းအခြေချနေထိုင်ရေးအစီအစဉ်နဲ့အမေရိကန်ကိုမူလကလာဖို့ရှိတဲ့မြန်မာဒုက္ခသည်တချို့ဟာလည်းယာယီပိတ်ပင်ခံခဲ့ရပြီးတဲ့နောက်လောလောဆယ်မှာပြန်လာခွင့်ရနေကြပြီဖြစ်ပါတယ်။ပန်ဆာဗီးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာရောက်နေတဲ့ဒေါ်ဖွန်ဝါရဲ့တမိဖြစ်သူဟာအမေရိကန်နိုင်ငံကိုလာဖို့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကနေထွက်လာပြီးမှသမရရဲ့အမိန့်ကြောင့်လာခွင့်မရဘူးဆိုပြီးပြန်လည်သွားခဲ့ရာကနေအခုတော့လာခွင့်ရတယ်ဆိုပြီးပြန်လာနေပြီလို့ဆိုပါတယ်မြန်မာလိုကြွန့်ကျင်စာမပြောရတဲ့အတွက်ဘာသာပြန်တဲ့တဆင့်မေးကြည့်တဲ့အခါသူတမိထိုင်းနယ်စပ်ဒုက္ခသည်စခန်းကနေထွက်လာနေပြီဖြစ်ကြောင်းဒေါ်ဖွန်ဝါကအခုလိုပြောပါတယ်အိ
ုးဘာတဲလေဟဲ့ရေရေတဆင့်ညမှာသာမူဘာတဲလေဟဲ့ရေ
သူပြောတယ်သူကြားတယ်အဲ့ဒါအခုကသမီးကအခုကထွက်လာပြီတဲ့အမေရိကန်မှာသူများပြောတယ်အရင်ထွက်လာပြီတဲ့ဒါပေမဲ့အခုကတတရားဘာမှမကြားသေးဘူးပေါ့နော်သမီးစီဦးမှာ
အနော်ဖော်ကသမီးကဘယ်စခန်းကနေထွက်လာတာပါလဲနေဆက်က
အော်လေအော်တန်လော့နာအော်တန်လော့ဖလေ တော်လဲတယ်တော
့ဟာအိုးအိုးလဲမရမူမရမူ
အော
်မေရာမူအနေထွက်လာတာတဲ့။အော်မေရာမူအနေထွက်လာတာ။အနောဖောင်းကတမိရတယောက်ထွက်လာတာလား။တခြားအဖော်တွေပါသေးလား။သူနဲ့ဘယ်နှယောက်လာတာပါလဲလို့
။အော်လည်းလာခေါ်တော့ဖြာဟက်ဒီအလာတူတူရဲ့တော်မူ။သူတမိရတယောက်ပဲလာတယ်။ဒါပေမဲ့ဟိုတခြားမိ
သားစုလည်းပါတယ်တ
ဲ့။တမနာထရမ့်ရဲ့အမိန့်ကြေညာချက်ကြောင့်အစပိုင်းမှာသူတမိလုံးဝလာလို့မရတော့ဘူးထင်ပြီးတမိအတွက်စိုးရိမ်နေခဲ့ကြောင်းလဲဒေါ်ဖောဝါကပြောပြပါတယ်။ဖီလာဒဲဖီးယားမြို့မှာရောက်နေတဲ့အမတ်ခိုင်စာရဲ့အမျိုးသားဖြစ်သူဟာလဲမူလကဖေဖော်ဝါရီလသန်းပိုင်းမှာမလေးရှားနိုင်ငံကနေအမေရိကန်နိုင်ငံကိုရွှေ့ပြောင်းအခြေချနေထိုင်ရေးအစီအစဉ်နဲ့ရောက်ဖို့ရှိပေမဲ့ဒုက္ခသည်များကုညီဆောင်ရွက်ရေးအဖွဲ့ကသူ့ခီးစဉ်ကိုယာယီဆိုင်းငံ့ထားကြောင်းအကြောင်းကြားခဲ့တယ်လို့ပြောပါတယ်
။အော်ညီမတို့ထင်တာကလူအရန်များလို့ပေါ့နော်ဒါပေမဲ့တော့နှစ်ဖက်နဲ့တော့မဆိုင်ဘူးလို့ထင်တာပဲ
။သူအဲ့လိုအကြောင်းကြားတာလားဘယ်သူကနေအကြောင်းကြားတာလဲအမျိုးသား။အ
ာညီမကိုစာအေဂျင်စီကဖုန်းခေါ်တာပါ။
အင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကဒုက္ခသည်တွေအရေးကူညီဆောင်ရွက်နေတဲ့ဒေါက်တာရိုဒင်းငါကတော့မလေးရှားကနေချင်းတိုင်းရင်းသားမြန်မာဒုက္ခသည်မိသားစုတခုအခုလဖေဖော်ဝါရီလ14ရက်နေ့မှာထွက်လာဖို့အစီအစဉ်ရှိကြောင်းပြောပါတယ
်အခုကျွန်တော်ဆက်သွဲတဲ့သူကခုနကျွန်တော်ပြောတဲ့သူကသူ့ကို UN ဆီအရပဲခေါ်တာဖြစ်တယ်တင်းနန်းတွေပါတယ်အနီးကတင်းနန်းတွေပြေးဖို့ပေါ့နော
်
ရယ်ဒီလောက်ခိုင်းတဲ့တဘောနောက်ဆုံးမှမှအမေရိကန်တန်ညိုကနေသူတို့ဗီဇာထုတ်ပေးရမှာ哦အဲဆိုတော့သူကလည်းမတိမချဖြစ်နေတယ်
။ဩဒါမဲ့ဟိုစောစောမူလအစီအစဉ်တိုင်းဆိုရင်တော့ဒီမူလအစီအစဉ်တိုင်းဆိုရင်တော့သူက14 15မှာရောက်ဖို့ရှိတယ်ပေါ့
။ဟုတ်တယ်သူတော့ရက်ချင်းကတော့တိချပေးလိုက်တယ်14ရက်နေ့ထွက်မယ်အင်ဒီယားနာပိုလစ်ဆို15ရက်နေ့ရောက်မယ်အဲ့လိုသူပြောတယ်လေ
။တရားသူကြီး3ဦးပါဝင်တဲ့ပြည်ထောင်စုအယူခံတရားရုံးကအင်္ဂါနေ့မှာကြားနာနေတဲ့ကိစ္စတိကျပြတ်သားတဲ့ဆုံးဖြတ်ချက်တစုံတရာထွက်မလာဘူးဆိုရင်တော့ဒီအမှုဟာနိုင်ငံတော်တရားရုံးချုပ်မှာနောက်ဆုံးကြားနာရမယ့်အခြေအနေကိုစိုက်ရောက်နိုင်ပါတယ်ခင်ဗျာ
။ကုဇုံဝင်းလိုက်တင်ပြခဲ့တာပါခင်ဗျာ။ဒါနဲ့တစ်ဆက်တည်းမှာပဲသမ္မတထရမ့်ရဲ့အမေရအမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေလာရောက်အခြေချခွင့်ကိုယာယီဆိုင်းငံ့ထားတဲ့အတွက်ထိုင်းနဲ့မလေးရှားတို့မှစောင့်ဆိုင်းနေကြတဲ့မြန်မာဒုက္ခသည်တွေရဲ့အခြေအနေဟာမရေမရာဖြစ်နေပါတယ်။ဒီကြောင့်နဲ့ပတ်သက်လို့မြန်မာဒုက္ခသည်တွေအများစုနေထိုင်တဲ့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖိုဝင်းမြို့အခြေစိုက်မြန်မာဒုက္ခသည်တွေကိုကူညီပေးနေတဲ့နိုင်ငံရေးအကျဉ်းသားဟောင်းဦးမြင့်မြစ်ကိုကိုသားညွန့်ဦးကမေးမြန်းရမှာသူကအခုလိုစဖြေပါဗျာ။ကျွန
်တော်ကြားရသလောက်ပေါ့ဗျာ။ကြားရသလောက်ဆိုတော့ဖိုင်ဟာကျွန်တော်ဒီကလည်းဖိုဝင်းကြ။ဖိုဝင်းဆိုတာလည်းမြန်မာပြည်ကဒုက္ခသည်တွေတော်တော်များများစုနေတဲ့နေရာပေါ့။နောက်တစ်ခုကကျွန်တော်ကိုယ်လည်းဒုက္ခသည်တွေကိစ္စမှာလိုက်ပြီး volunteer အစီအစဉ်ဝန်ထမ်းဖြစ်နေကူညီနေတဲ့လူဆိုတော့သူတို့စီကနေသဆင့်ပြောတာကြားရတာတွေပေါ့ဗျာအဲ့ဒါတွေရှိတယ်ဒါနဲ့လို့အချက်လက်တွေကတော့အမှန်တွေပါဥပမာပေါ့ဗျာမိသားစုတူစုဆိုလို့ရှိလို့ရှိရင်ဒီသူ့အမေရောအဖေရောအမနှစ်ယောက်မိသားစုတွေရောအကုန်ရောက်နေသူတို့ခုမှမောင်ဝက်ကြံခဲ့တယ်ဗျာအဲ့မောင်လေးကသူက family reunification ပေါ့ဗျာမိသားစုပြန်လဲပေါင်းစည်းရေးစီစဉ်နေဒီလာဖို့အတွက်ကို processor အကုန်ပြီးသွားပြီသူကလာဖို့တော့လဲတစ်ပတ်တည်းလို့ပြောတယ်ဒီစီရမယ်ကြံလဲကြားအဲ့ဒီအချိန်ကျတော့မှဒီကနေပြီးတော့သမရဒေါ်နယ်ထရမ့်မှနေပြီးတော့အခုနကိစ္စကိုလက်မထိုးလိုက်တော့သူတို့ပိတ်သွားတယ်ဗျာဒီကိုပြန်လာလို့မရဘူးဒါပေမဲ့လို့သူ့အမတ်ကြီးကနေထပ်ပြီးကြားရတာကသူတို့ကအခုသာအမေရပြက်ပြက်သွားတဲ့အတွက် processor ပြန်တော့ဆက်လိုက်မယ်ဒါပေမဲ့ကြားမယ်ပေါ့ဘယ်လောက်ကြားအောင်မယ်မတော့မသိဘူးလေအဲ့တော့သူတို့မှလည်းစိုးရိမ်ပူပန်မှုတွေဖြစ်တယ်ပေါ့ဗျာအဲ့လောက်ကြားတယ
်အခုကဒီသမရဒေါ်နယ်ထရမ့်ရဲ့ဒီသမရအမေကြီးညာချက်နဲ့ပတ်သက်ပြီးတော့ဒီဒုက္ခသည်တော်များလည်းဝင်လို့မရတော့ဘူးရက်ချက်ဆိုင်သွားတဲ့အနေအထားမျိုးကျွန်တော်တို့ဖြစ်နေတဲ့အခါကျတော့အဲ့ဒီမှာကုမြမြအခုနေနေတဲ့အတိုင်းဝိုင်းသားမှာလည်းမြန်မာဒုက္ခသည်အများကြီးရှိတော့မြန်မာဒုက္ခသည်တွေရဲ့စိုးရိမ်မှုရောအခြေအနေဘယ်လိုရှိလဲခင်ဗျာဒီအမေကြီးညာချက်နဲ့ပတ်သက်လို့
အဓိကတော့ဗျာဟို family reunification မိသားစုတွေပေါ့မိသားစုပြန်လဲပေါင်းစည်းဘာလို့သူတို့ကဒုက္ခသည်အရင်ကလို့ group နဲ့ပို့တာရှိတော့ဘူးအခုလည်းမိသားစုပြန်လဲပေါင်းစည်းလို့ဟာမျိုးတွေအတွက်ပဲပို့တာဆိုတော့မိသားစုပြန်လဲပေါင်းစည်းအတွက်တော့သူတို့ရဲ့ကြံခဲ့တဲ့ဆွေတွေမျိုးတွေရောက်လာမှာပဲဆိုတော့ပျော်လေးကြတဲ့သူတို့နေနေတာဗျာအဲ့ဒီမှာအခုဒီအမေလည်းထုတ်လိုက်ကောသူတို့လည်းတချို့တည်းတော်လေးစောက်တရားမရဖြစ်ကုန်ကြတယ်ဗျာတချို့ဥပမာတပတ်ကြတိတ်ကောင်ထွက်သားပြီးသားလူပါရပ်လိုက်တယ်ဆိုတော့ဟာငါတို့ဆိုတော့ကြံခဲ့တဲ့လူတွေပေါ့ process ကြတော့မဝင်တော့ဘယ်လိုဖြစ်မလဲဆိုပြီးအဲ့လိုမျိုးတော်တော်လေးတို့အစိုးရပူပန်မှုတွေပြီးလာတယ်
အဲ့တော့ဒီလက်ရှိဒုက္ခသည်ဖြစ်နေနေနေရတဲ့အခြေအနေမှာကောဒီသမ္မတဒေါ်နယ်ထရမ့်ရဲ့ဒီလူဝင်မှုကြီးကြပ်ရေးကန့်သတ်မှုတွေကတဖြည်းဖြည်းပြင်းထန်လာတဲ့အခါကျတော့ဒီပေါ်မှာကောခြားစိုးရိမ်စိတ်တွေရှိကြလား
ဆိုလိုရပါဗျာဒီမှာပမာပြည်သားဒုက္ခသည်အများစုကတော့တချို့အများစုကတော့ရောက်လာတဲ့ဟိုကလည်းပေါ့ဗျာပြည်သူစစ်တန်ရောက်ထွက်ပြေးလာခဲ့ရတဲ့လူတွေဖြစ်တော့နိုင်ငံရေးနဲ့ပတ်သက်လို့လည်းနည်းနည်းအလန်းဝေးတယ်ပေါ့ဗျာဒါကတစ်ချက်ပေါ့နောက်တစ်ခုကပမာနိုင်ငံရေးနဲ့လမ်းဝေးလို့လည်းမကောက်အမေရိကန်နိုင်ငံရေးနဲ့ပါအလန်းဝေးတယ်ဆိုတော့နောက်ဘာသာစကားပြဿနာလည်းရှိတယ်ဗျာသူတို့သိတဲ့အခြေအမသိဘူးဒါပေမဲ့လို့ community ထဲမှာချင်းချင်းကြဲမှာပြောကြဆိုကြတာရှိတယ်အဲ့ဒီပြောတာဆိုတာတွေကလည်းတချို့အချက်လက်တွေကမှန်ပြီးတော့တချို့အချက်လက်တွေကမမှန်ဘူးပေါ့ဗျာကားနေတာတော့ချဲ့နေတာတော့အဲ့လိုမျိုးရှိတော့ တို့တော့ဆိုရပူပံဘူးကကိုကြီးရတာတကယ်လို့တော့တို့ကအမေရိကန်နိုင်ငံရေးဗမာနိုင်ငံရေးနဲ့နောက်ဘာသာစကားကြမ်းဆိုတော့တို့ကတိတိကျကျခြေခြေမြင့်မြင့်ပုံတိရပြီးတော့တို့တို့ကြီးရတဲ့ဒုက္ခအခုလောက်တော့ကြီးရမှာရှိ
ခုတော့ဒီသမရထရန့်ရဲ့အမိန့်ကြေညာချက်ကိုဒီပြောင်စုတရားသူကြီးတူကနေပြီးတော့ဆိုင်ငံ့ဖို့ဆိုပြီးတော့အမိန့်ထုတ်လိုက်တယ်အဲ့တော့လက်တလောအဖြစ်တော့အသက်မဝင်တဲ့သဘောရှိနေတာပေါ့အဲ့တော့ဒုက္ခသည်တွေပြန်လာမဲ့အလားအလာအချိန်ဒီဒီအချိန်ဒီနဲ့ပတ်သက်လို့ရောတိကြလားမျှော်လင့်ကြလားဒုက္ခသည်တွေကြားထဲမှာ
အခုဒီတရားသူကြီးချုပ်ကနေပြီးတော့ဒီအမိန့်ဒိုနယ်ထရန့်ရဲ့ဒီ executive order ကိုပေါ့ဗျာအာ reject သဘောမျိုးလုတ်လိုက်တယ်လုတ်လိုက်တဲ့အတွက်ငါတို့ရဲ့မိသားစုတွေတော့တစ်ချိန်ချိန်မှာတော့ပြန်ဆောင်ရမှာပဲအခုချက်ချင်းကြီးမဆောင်တော့တချင်ရင်တော့ပြန်ဆောင်ရမှာပဲဆိုတော့မျော်လင့်ချက်တကယ်တော့ရှိတယ်ဗျအဲ့လိုသတင်းစကားမျိုးကြတော့မြန်ပါတယ်တယောက်နဲ့တယောက်တယ်လီဖုန်းဆက်ပြီးတော့ဖြစ်ဖြစ်ပြောရကြတယ်လေပြောရကြတဲ့ခါကျတော့အခုကတော့နည်းနည်းတော့စိတ်နည်းနည်းပြန်အေးရတဲ့သဘောရှိတာပေါ့ဗျာပို့ပြီးခဲ့တဲ့တစ်ပတ်လောက်ကတည်းကစရယ်တော့
ဟုတ်ကဲ့ကိုမျိုးမျိုးရဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကိုသားညုံရဲ့ဆက်သွယ်မြင်းချက်ဖြစ်ပါတယ်ခင်ဗျာအခုတော့ရခိုင်ပြည်နယ်အရေးကိုလည်းကြည့်အောင်ပါရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတော်မွန်တော်ဒေသမှာရှိတဲ့မွတ်စလင်တွေပေါ်ညှဉ်းပန်းနှိပ်စက်မှုတွေဟာစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်နေတယ်ဆိုတော့ OHCHR ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးယုံရဲ့အစိုးရခန်းစာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကိုအစိုးရခန်းစာတင်သွင်းဖို့ကုလသမဂ္ဂအတွင်းမှုချုပ်ယုံအနေနဲ့မျှော်လင့်နေကြောင်းပြောကွင်းရပုဂ္ဂိုလ်ကမနေ့ကပြောကြားလိုက်ပါတယ်အပြည့်စုံကိုတော့မန့်အင်ဂျင်နိုင်ကပြောပြမှာပါခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေအပေါ်ထိခိုက်မှုကြီးမားတဲ့ရက်ဆက်ကြမ်းကြုတ်မှုခေါင်းစဉ်နဲ့ရေးသားထားတဲ့ OHCHR အစိုးရခန်းစာနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှအဖွဲ့ဝင်နိုင်ငံတနိုင်ငံကရိုဟင်ဂျာအရေးကိုဆွေးနွေးတင်ကြောင်းမနေ့ကအလွတ်သဘောတင်ပြရမှာနောက်အဖွဲ့ဝင်တနိုင်ငံကကန့်ကွက်ခဲ့တာဖြစ်ပါတယ်လုံခြုံရေးကောင်စီမှတင်ပြဆွေးနွေးဖို့အဆိုကိုအဖွဲ့ဝင်တနိုင်ငံကကန့်ကွက်ရင်းအဆိုတင်သွင်းဖို့မဖြစ်နိုင်တဲ့အတွက်ကြောင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်အသစ်အန်တိုနီယိုဂူတာရက်စ်အနေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဆိုင်ရာပြဋ္ဌာန်းချက်69အရနိုင်ငံတကာလုံခြုံရေးနဲ့ငြိမ်းချမ်းရေးကိုထိခိုက်စေနိုင်တယ်လို့ယူဆတဲ့ကိစ္စရပ်ကိုလုံခြုံရေးကောင်စီမှဆွေးနွေးဖို့တင်ပြနိုင်မဲ့အလားအလာရှိမရှိမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းတော်တဦးကမေးမြန်းခဲ့ရမှာအတွင်းမှုချုပ်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကလုံခြုံရေးကောင်စီအနေနဲ့ဒီအဆိုတင်သွင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအခုလိုပြောကြားသွားပါတယ
် We would very much hope that you know
လုံခြုံရေးကောင်စီအနေနဲ့သူတို့အစီအစဉ်မှာတင်ပြဆွေးနွေးဖို့သဘောတူလိမ့်မယ်လို့ကျွန်တော်တို့တိတ်ကိုမျှော်လင့်ထားပါတယ်လုံခြုံရေးကောင်စီဟာမြန်မာနိုင်ငံနဲ့ပတ်သက်လို့အထူးကိုယ်စားလှယ်ထံကအရင်တင်ပြအစီရင်ခံမှုတွေကိုကြားနာခဲ့ရပြီးလဲဖြစ်ပါတယ်ဒါနဲ့ပတ်သက်လို့လုံခြုံရေးကောင်စီကတောင်းဆိုလာမယ်ဆိုရင်အတွေ့အမှုချုပ်ဘက်ကအစီရင်ခံမှုအသင့်ရှိပါတယ
်အခုလို OHCHR ရဲ့အစီရင်ခံစာပါအချက်လက်အထောက်အထားတွေအရလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ယာဇဝတ်မှုမြောက်တဲ့အထိဖြစ်လာနိုင်တယ်လို့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အက်ဒမ်မာဒီယန်ကဖေဖော်ဝါရီလ6ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေမှာမြန်မာအစိုးရအနေနဲ့တာဝန်ရှိကြောင်းနဲ့ဒီလိုချိုးဖောက်မှုတွေကိုအမြန်ဆုံးရပ်တန့်အောင်တားဆီးဖို့လဲသူကမြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကအခုလိုပြောသွားပါတယ်
။ He said that the existing commission is not a credible option.
အစိုးရခန်းစားပါဆူဆဲချက်တွေနဲ့ပတ်သက်ပြီးတော့နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လက်ရှိမြန်မာအစိုးရကဖွင့်ထားတဲ့ရခိုင်စုံစမ်းရေးကော်မရှင်ကိုယုံကြည်လို့မရဘူးလို့သူကပြောပါတယ်။နိုင်ငံတကာစုံစမ်းရေးမှူးတွေပါဝင်တဲ့စစ်ပံပြီးတော့လွတ်လပ်တဲ့ဗက်မလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့မျိုးနဲ့ဒီကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကိုသူကတိုက်တွန်းလိုက်ပါတယ်
။အခုလိုပြင်းထန်တဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးကုလသမဂ္ဂဘက်ကအထောက်အထားတွေခိုင်ခိုင်မာမာပြဖို့မြန်မာအစိုးရဘက်ကလည်းတုံ့ပြန်ပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အက်ဒမာဒီယန်ယုံကအီးမေးလ်ကတဆင့်တုံ့ပြန်ရေးသားရမှာတော့ OHCHR အပါအဝင်ကုလသမဂ္ဂရဲ့လက်အောက်ခံအဖွဲ့တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံသွားပြီးစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ကြောင်းနဲ့အဲ့ဒီမှာရခဲ့တဲ့အထောက်အထားတွေပေါ်မှာသူတို့အလွန်အားထားကြောင်းတကယ်လို့ OHCHR ကထောက်ပြတဲ့အချက်လက်တွေကမှန်ကန်မဲနောက်ထပ်စုံစမ်းစစ်ဆေးမှုတွေအရာညံပန်းနှိပ်စက်မှုတွေဟာနိုင်ငံတကာဥပဒေအရစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်နေကြောင်းတွေ့ရှိရမယ်ဆိုရင်ဒါတွေဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ယာဇဝတ်မှုမြောက်နိုင်တယ်လို့ရေးသားထားပါတယ်။ဒါအပြင်မစ္စတာဒီယန်ရဲ့ကြေညာချက်ထုတ်ပြန်ရတဲ့အဓိက အရေးကြီးတဲ့ရည်ရွယ်ချက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူ့ခွင့်ရေးချိုးဖောက်မှုတွေဆက်ပြီးမဖြစ်အောင်တားမြစ်နိုင်ရေးတတိပေးလိုက်တာဖြစ်တယ်လို့ VOA ကိုရေးသားပေးပို့တဲ့အီးမေးလ်မှာဖော်ပြထားပါတယ်ရှင်
။မင်းအင်ဂျင်နီယာမေးမြန်းတင်ပြခဲ့တာပါခင်ဗျာ။သွားရစီများခင်ဗျာ။မြန်မာနိုင်ငံရဲ့ပညာရေးမှာအတန်းတင်ဆာမူအဲဒီဒီကနေတဆင့်အမှတ်ပေးစနစ်နဲ့တွားနေရကနေပြီးတော့ဟိုအဆင့်တတ်မှတ်ပြီးတော့ပြောင်းလဲကျင့်သုံးလာတဲ့ပညာရေးစနစ်တဲ့ပတ်သက်ပြီးဘယ်လိုသဘောထားတွေရှိကြသလဲဆိုတာကိုအခုလာမဲ့စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ဆွေးနွေးခြင်းနဲ့သောရရှိနေနေနဲ့ VOA ရဲ့ email burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့ဖုန်းနံပါတ်ဖြစ်တဲ့1-239-382-5554ကိုတိုက်ရိုက်ခေါ်ဆိုပြီးတော့မိမိတို့ရဲ့တယ်လီဖုန်းနံပါတ်ကိုပေးမယ်ဆိုရင်အဲ့ဒီညမှာကျွန်တော်တို့ပြန်ခေါ်ပြီးတော့ဆွေးနွေးပွဲမှာပါဝင်ခွင့်ရှိပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ပြပါမယ်သမ္မတဒေါ်နယ်ထရမ့်ကပညာရေးဝန်ကြီးအဖြစ်အမည်တင်သွင်းတဲ့ Bestie Davos ကိုအမည်အတည်ပြုပေးဖို့အတွက်အထက်လွှတ်တော်တဲ့အင်ဂါနီကမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ50ကန့်ကွက်မဲ50နဲ့အဆုံးဖြတ်မပေးနိုင်ပဲဖြစ်ခဲ့တာကြောင့်ဒုသမ္မတ Mike Pence ကMr. Davos အတွက်ထောက်ခံမဲပေးလိုက်တဲ့အတွက်အခုတော့ပညာရေးဝန်ကြီးဖြစ်သွားပါပြီ။အစိုးရအဖွဲ့ဝင်ဝန်ကြီးတဦးရွေးချယ်တဲ့သမိုင်းမှာဒါဟာမကြုံစဘူးထူးခြားတဲ့အခြေအနေလည်းဖြစ်ပါတယ်။ VOA သတင်းတော့ Jeff Gaster ရဲ့သတင်းလွှာကိုဆက်လက်တင်ပြခြင်းပါတယ်။အမေရိကန်မှာရှိတဲ့ပြည်သူပိုင်ကြောင်းနေတဲ့ပတ်သက်ပြီးအတွေ့အကြုံနယ်လွန်းတဲ့ Bessie Davos ကိုပညာရေးဝန်ကြီးအဖြစ်အမည်တင်သွင်းခဲ့တာကြောင့်အထက်လွှတ်တော်မှာဒီမိုကရက်ကိုယ်စားလှယ်တွေကြားအကြိတ်နဲ့ဆွေးနွေးခဲ့ကြပြီး Davos ကိုအတီးမပြုတ်ရေးဆန့်ကျင်ခဲ့တာပါ။ဒီလိုဆန့်ကျင်တဲ့အထက်မှာ Republican ကိုယ်စားလှယ်နှစ်ဦးဖြစ်တဲ့ Alaska ပြည်နယ်က Lisa Murkowski နဲ့ Maine ပြည်နယ်က Susan Collins တို့လည်း Democrat အမတ် 48 ဦးနဲ့အတူပူးပေါင်းခဲ့ပါတယ်။ Democrat အမတ်တွေဟာမဲမပေးခင်အချိန်ထိ24နိုင်ကြာအထက်လွှတ်တော်ထဲညာလုံးပေါက်ဆွေးနွေးခဲ့ပြီးနောက်ထပ် Republican ကိုယ်စားလှယ်တဦးသူတို့ဘက်ပါလာရေးအားထုတ်ခဲ့ကြပေမဲ့တကယ်တမ်းမဲပေးချိန်မှာထောက်ခံမဲနဲ့ကန့်ကွက်မဲ50စီနဲ့အဆုံးအဖြတ်မချနိုင်ပဲဖြစ်ခဲ့တာကြောင့်အထက်လွှတ်တော်လှုပ်ထုံးလုံးကြီးအရဒုသမရကသူ့ရဲ့မဲတမဲကိုဝင်ပေးပြီးအဆုံးဖြတ်ပေးလိုက်တာဖြစ်ပါတယ်ဒုသမရမိုက်ပန့်စ်ပြောတာက
On this vote the yeas are 50 the nays are 50 the senate being equally divided the vice president votes
အခုမဲပေးပွဲမှာထောက်ခံမဲ50ကန့်ကွက်မဲ50ဖြစ်နေပါတယ်စီးနေထဲမှာသဘောထားအညီမျှကွဲနေပါတယ်ဒုတိယသမရအနေနဲ့ထောက်ခံမဲပေးတာကြောင့်အမည်စင်းတင်သွင်းခံရသူဟာအခုတော့အတီးဖြစ်သွားပါပြီ
အစိုးရအဖွဲ့ဝင်ဝန်ကြီးတဦးအတီးပြုခန္ဓာကြီးမှာဒုသမရကအခုလိုအဆုံးဖြတ်မဲဝင်ပေးရတဲ့ကိစ္စဟာသမိုင်းမှာတော့ဒါပထမအဦးဆုံးအကြိမ်ဖြစ်ပါတယ်။လုပ်ငန်းရှင်ဘီလီနာတတိယကြီးတဦးဖြစ်တဲ့ Davos ဟာကျောင်းဆရာမှဒါမှမဟုတ်ကျောင်းအုပ်ချုပ်ရေးအဖွဲ့လိုနေရာမျိုးမှာလုပ်ကင်ဘူးတဲ့အတွေ့အကြုံတစ်ခါမှမရှိခဲ့ဘူးပါဘူး။ Davos ဟာလွတ်လပ်တဲ့ဈေးကွက်နဲ့ရှင်ပြိုင်မှုအတွက်စွန်ဦးတီထွင်တဲ့လူတော်တဦးဖြစ် Republican တွေဘက်ကမြင်ကြပေမဲ့ Democrat တွေကတော့သူမဟာအရန်သင့်ရှိပြီးသားပြည်သူရန်ပုံငွေကိုတုံးပြီးအမေရိကန်ရဲ့ပြည်သူပညာရေးစနစ်ကိုချွတ်ချုံကြအောင်လုပ်မဲ့သူလို့မြင်နေပါတယ်။လက်တလောအမေရိကန်နိုင်ငံကကျောင်းသား10ဦးမှာ9ဦးက Public Education ပြည်သူပညာရေးစနစ်ကိုအားကိုးနေကြတာဖြစ်ပါတယ်။ပညာရေးဌာနကိုဝန်ကြီးဌာနအဖြစ်1989ခုနှစ်မှာစတင်ခဲ့ပြီးနောက်ပိုင်းပညာရေးဝန်ကြီးရွေးချယ်ရမှာအခက်အခဲမရှိအတည်ပြုနိုင်ခဲ့တာများပေမဲ့ Mr. Davos ကိုတော့အရေးချင်းမရှိသူအဖြစ်ဝိုင်းကန့်ကွက်ကြတာမျိုးကတော့ဂျုံတောင်ဂျုံငယ်ဖြစ်ပါတယ်။သမ္မတဥပမာလက်ထက်2016တုန်းကတော့ပညာရေးဝန်ကြီးအဖြစ်အမည်တင်သွင်းခံရတဲ့ John B. King Jr. ကိုရွေးချယ်ရမှာထောက်ခံမဲ49ကန့်ကွက်မဲ40နဲ့ကန့်ကွက်မှုအများဆုံးဖြစ်ခဲ့ပူပါတယ်။မီဂျီဂန်ပြည်နယ်ကဘီလီယံနာတတိ Bessie Davos ဟာ Republican Party အတွက်အဓိကအလှူရှင်တူဖြစ်ပါတယ်။သူ့ချမ်းသာကြွယ်ဝမှုတွေကိုနှစ်ပေါင်း30အတွင်းအများပိုင်းကျောင်းတွေကိုလှူဒါန်းခဲ့သလိုပုဂ္ဂလိကအကြောင်းနဲ့ဘာသာရေးအကြောင်းတွေမှာတက်ရင်ကျူရှင်ကမတက်နိုင်တဲ့မိဘတွေကိုထောက်ပံ့ပေးခဲ့ဘူးသူလည်းဖြစ်ပေမဲ့ပညာရေးလောကနဲ့ပတ်သက်တဲ့အတွေ့အကြုံမရှိတာလွတ်တော်တွင်ကျားနာပွဲတွေမှာအမျှော်မြင်နေတဲ့သူ့အဖြေတွေကြောင့်ကန့်ကွက်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ VOA ရဲ့ညဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာမကြခင်မှာတော့အင်ကာည VOA တိုင်းရိုက်လေးလိုင်းအစီအစဉ်နဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရတော့မှာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကဗဟုသုနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းမီတာ32 40 50နဲ့လိုင်းလတ်190တို့အနီးဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ရွက်အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည် American EDN 3အင်္ဂလိပ်သင်ခန်းစာနဲ့အတူဓာတ်ရိုက်လေးလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
မကြဒီမိုဒီဘက်ကိုလိုလားတဲ့တရားသူကြီးတွေကိုမှန်ကမြတ်တာအောင်လုပ်မယ်တရားသူ၅ယောက်ကိုအများဆုံးအစားထိုးဖို့လိုတယ်တရားရုံးချုပ်ကြီးကစပြီးစီးနယ်ကမ်းနဲ့တက်မှတ်မှာ
မကြခင်နောက်ပိုင်းမှာတင်ဆက်မယ့်အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအရိဒအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဦးစံမိုးရေကတင်ဆက်ထားပါတယ
်ဒေါင်ဆန်းစုကြည်ကိုဆက်ခံသူဖြစ်နိုင်တဲ့ရန်ကုန်နိုင်ငံရေးသမားဆိုရဲခေါင်းစဉ်နဲ့ Nikki Asian Review မှာ Motokatsu Matsui ရေးသားထားတာကိုတင်ပြလိုပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ဖြိုးမင်းသိန်းဟာရန်ကုန်မြို့ရဲ့ပြဿနာတွေကိုကင်တွယ်တဲ့အတွက်နာမည်ကောင်းထွက်လာပြီးဒေါန်ဆန်းစုကြည်ကိုဆက်ခံနိုင်ပွဲရှိလာနေပါတယ်။ရန်ကုန်မှာကကြက်တဲ့ကိစ္စအပါအဝင်တခြားပြဿနာတွေကိုအကျွမ်းမှန်တက်ဖြစ်ရှင်းခဲ့တဲ့အတွက်စုလက်ထက်မှာပြပစီးပွားရေးလုပ်ငန်းတွေဝင်ရောက်လုပ်ကံဖို့အခြေအနေကောင်းဖြစ်စေခဲ့ပါတယ်။သူဟာရင်သွားလာအပြင်ဥသိမ်းချင်းအစိုးရလက်ထက်ကခွင့်ပြုခဲ့တဲ့အစင်းမြင့်အဆောက်အဦတိဆောက်ရေးကိစ္စတွေကိုတရားဥပဒေနဲ့အညီစီစစ်တယ်လမ်းဘေးဈေးတဲ့ကိစ္စတွေလိုဟာမျိုးကိုလည်းသူဖြေရှင်းပေးခဲ့ပါတယ်။ဆစ်ဆက်ရှိအရေးခင်းတို့ကတက္ကသိုလ်ကျောင်းသားတူအနေနဲ့နိုင်ငံရေးထဲပါဝင်လာတဲ့ဖြူမင်းသိန်းဟာ2012ရွေးကောက်ပွဲမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံရပြီးအခုရာထူးကိုခန့်အပ်ခြင်းခံခဲ့ရတာပါ။သူ့ကိုဒီလိုရွေးချယ်ရတာဟာသူ့ရဲ့အကျဉ်းကျကာလ15နှစ်အတွင်းစိတ်ဓာတ်ခိုင်မာစွာဒီမိုကရေစီအတွက်ရင်းနှီးမြှုပ်နှံမှုထက်မြက်ပြီးသူ့ရဲ့သဘောထားကိုအများနဲ့မတူဒေါန်ဆန်းစုကြည်ကိုတင်ပြရဲမှုတို့ကြောင့်ဖြစ်တယ်လို့သူနဲ့နှိစတဲ့ NLD အဖွဲ့ဝတူကဆိုပါတယ်ဖြူမင်းသိန်းဟာရန်ကုန်အခြေခံအဆောက်အဦမဟာစီမံကိန်းတရက်ကို JICA အကူအညီနဲ့2040ပြည့်အထိချမှတ်ထားပါတယ်ဒီအတွက်ဝန်ကြီးချုပ်ဖြူမင်းသိန်းရဲ့တောင်းဆိုချက်တွေဟာကြဲကြဲပြန့်ပြန့်နဲ့အဖြစ်အစေရှိတယ်ထူးခြားတယ်လို့ဂျပန်သံတမန်တွေကမှတ်ချက်ချပါတယ်ဒါပေမဲ့ဖြူမင်းသိန်းဟာမီဒီယာနဲ့တော့နည်းနည်းပြဿနာရှိပါတယ် 11 Media ရဲ့ဆွဆွဲရေးသားမှုတစ်ခုကိုအဲ့ဒီဘက်ကပြန်လဲရုပ်သိမ်းသွားခဲ့ပေမဲ့သူတို့ဘောတရားစွဲဆိုမှုကိုဝန်ကြီးချုပ်ဖြူမင်းသိန်းကပြန်လဲရုပ်သိမ်းခြင်းမရှိခဲ့ပါဘူးပြီးခဲ့တဲ့အောက်တိုဘာလမှာတော့ဖြူမင်းသိန်းဟာ NLD ပါတီရဲ့ဗဟုအလုံးမှုဆောင်ကော်မတီ CEC အဖြစ်ရွေးချယ်ခဲ့ရပါတယ်။ CEC ဆနူးအနေနဲ့သူဟာအသက်အငယ်ဆုံးဖြစ်ပါတယ်။ရန်ကုန်ဒေသတွင်းသူရဲ့လှုပ်ဆောင်ချက်တွေကြောင့်ဒေါန်ဆန်းစုကြည်ဟာ DRU ကိုတိုးမြင့်ပေးလိုက်တာဖြစ်တယ်လို့အများအားသုံးသပ်ကြပါတယ်။သူဟာဒေါန်ဆန်းစုကြည်ရဲ့ညွန်ကြားချက်အရဂျပန်တရုတ်စင်ကာပူစတဲ့နိုင်ငံသားတွေကိုလည်းခီးထွက်ခဲ့ပြီးနိုင်ငံတကာကလည်းသူ့ကိုဒေါန်ဆန်းစုကြည်ဆက်ခံသူအဖြစ်စတင်ယူဆနေကြပြီဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာဥရီစိုးမိုးရေးလိုအပ်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ထိုင်းနိုင်ငံတို့ The Nation သတင်းစာရဲ့ Editor အဘော်ကိုတင်ပြပေးပါမယ်။လူခွန်ရေးရှင်နေဥကိုနီတပ်ဖြတ်ခံရမှုကိုရှင်းလင်းပြသစွာစုံစမ်းဖော်ထုတ်ပေးခြင်းကသူ့ပေါ်ဂုဏ်ပြုရာရောက်ပါလိမ့်မယ်ဆိုပြီးတော့အစကြီးရေးသားထားပါတယ်။လူတီများထင်ရှားကြော်ကြားတဲ့ရှင်နေကြီးဥကိုနီတပ်ဖြတ်လောက်ကြံခံရရတာကဘာကိုပြတ်တနေတယ်ဆိုရင်ပြုပြင်ပြောင်းလဲရေးတွေပြုလုပ်ဖို့ကြိုးပမ်းနေတဲ့နိုင်ငံမှာလူတူးချင်းစီရဲ့လုံခြုံစိတ်ချမှုကိုထိန်းချုပ်ခံရတဲ့ဆိုတဲ့အဆင့်နဲ့မကပါဘူး။တမ်းပြီမှာပေါ်ထွန်းစဒီမိုကရေစီနဲ့လူခွင့်ရေးကာဝယ်ဆောင်ရှောက်မှုကိုထိုးနှက်လိုက်တာလည်းဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။ချင်းနေဥကိုနီကိုကြည်လင်းဆိုသူကရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာတနတ်နဲ့အနီးကပစ်ခတ်တက်ဖြတ်ခဲ့တာပါ။ဘာကြောင့်အခုလိုလုတ်ခဲ့ရတယ်ဆိုတာကတော့မရှင်းလင်းသေးပါဘူး။အာနာယ NLD ပါတီကအကြမ်းဖက်လုပ်ရလို့ပြောဆိုထားတယ်လို့နိုင်ငံတော်တမရယုံကလည်းတိုင်းပြည်ကိုမငြိမ်မသက်ဖြစ်အောင်ကြိုးပမ်းနာတာဖြစ်တယ်လို့ပြောထားတဲ့အကြောင်းထောက်ပြထားပါတယ်။ဥကိုနီဟာမွတ်စလင်တဦးဖြစ်ပြီးတော့ဒီလူသက်မှုဟာတိုင်းပြည်တွင်းမှာလက်တလောဖြစ်နေတဲ့လူများစုဗုဒ္ဓဘာသာဝင်တွေနဲ့ရိုဟင်ဂျာမွတ်စလင်တွေကြား တင်းမာမှုနဲ့ဆက်ဆက်နေတယ်ဆိုတဲ့ပြောဆိုသံတွေလည်းထွက်ပေါ်နေတယ်လို့យေတာထားပါတယ်။ဘလို့ပဲထင်ကြီးတွေပေးနေပါစေအာနာပိုင်းနေအနေနဲ့အတတ်နိုင်ဆုံးပွင့်လင်းမင်သာမှုရှိရှိနဲ့ဖြစ်ရမှန်ကိုစစ်ဆေးဖော်ထုတ်ရမှာပါ။ပွင့်လင်းပြီးတော့ဗက်လိုက်မှုကင်းတဲ့စုံစမ်းစစ်ဆေးမှုဖြစ်စေဖို့အတွက်ဒေါအောင်ဆန်းစုကြည်ရဲ့အစိုးရဟာစစ်အစိုးရအဆက်ဆက်လက်ထက်ဆယ်စုနှစ်တည်းချီးပြီးတော့ကင်းမဲ့နေတဲ့ဒီမိုကရေစီအခြေခံတရားဥပဒေစိုးမိုးရေးလှုပ်ဆောင်မှုလိုအပ်နေပြီဖြစ်တဲ့အကြောင်းထောက်ပြရေးသားထားပါတယ်။အပြည့်အစုံကို The Nation သတင်းစာမှာဖတ်ရှုနိုင်ပါတယ်
။ဦးကျော်စန်းသားနဲ့ဦးဆန်မိုးဝေတို့စူးစီးတင်ပြတဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းနားဆင်ရအပြီးအခုတခါတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်းကပို့ချပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
sell like hotcakes
ဖြစ်ပါလေစာလုံးပေါင်းက S E L L sell ကရောင်းတာ L I K E like ကတူတာ H O T hot ကပူတာ C A K E S cakes ကကိမ်းမှုတွေဆိုတော့စပိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပူနွေးနွေးရှိတဲ့ကိမှုတွေကိုရောင်းရတာပေါ့ရှင်။ idiom ဆိုတဲ့ verb ဒီပဲကတော့ဒီနေရာမှာရှင်းတယ်လို့ဆိုနိုင်ပါတယ်။အစားအစာဆိုပူပူနွေးနွေးလည်းဖြစ်ကိမှုလည်းဖြစ်ရင်လူတွေဘယ်လောက်သိရကြမလဲဆိုတာတော်တော်ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်။ဒါကြောင့်လက်မလဲနိုင်အောင်ရောင်းရတယ်။ရောင်းလို့တော့မလောက်ဘူးလူကြိုက်များတယ်။အယောင်တိတ်ကိုတွက်တယ်။အားပီးသူတွေများတယ်ဆိုရင်ဒီ idiom ကိုရည်ညွှန်းသုံးလို့ရပါတယ်။ဒါကတော့ကိမှုရေလို့မှမဟုတ်ပါဘူး။ဘာပစ္စည်းမဆိုအယောင်ကောင်းရင်လက်မလဲအောင်ရောင်းရင်ဒီ idiom ကိုသုံးနိုင်တာဖြစ်ပါလေ။ဒီသုံးနည်းပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Apple Company's iPhones are selling like hotcakes in China. The sales have almost doubled since last year.
Apple Company ကထုတ်တဲ့ iPhone တွေဟာတရုတ်ပြည်မှာအယောင်တိတ်ကိုတွက်နေတယ်။ပြည့်ခဲ့တဲ့နှစ်ထည့်စာရင်အခုဆိုနှစ်ဆနီးပါပိုရောင်းရတယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Apple Company's iPhones are selling like hotcakes in China. The sales have almost doubled since last year.
ပစ္စည်းတစ်ခုခုအစားအစာတစ်ခုခုအယောင်ရတိတ်ကိုတွက်နေတယ်ဆိုရင်ဘယ်လိုပြောမလဲ?
Sell like hotcakes.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လာလတန်းကတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုကျော်ကျော်တင်းကဆွေးနွေးတင်ဆက်ထားတာပါ
မင်္ဂလာပါခင်ဗျာအင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကနေကြိုးဆိုပါတယ်ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့မြမတရားဥပဒေစိုးမိုးရေးဘယ်အခြေအနေဘယ်အဆင့်ရောက်နေပြီလဲဆိုတာကိုဆွေးနွေးကြမှာပါနိုင်ငံတော်တမန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတရားဥပဒေစိုးမိုးရေးတမ်းပြီမှာသိအရေးကြီးတယ်ဆိုတာကိုအလင်းတင်တိုင်းပြောပြတာအားလုံးသိထားကြမှာပါဆိုတော့အခုအင်လီပါတီဦးဆောင်တဲ့အစိုးရတက်လာတာတစ်နှစ်နီးပါးရှိပါပြီဒီတစ်နှစ်နီးပါးနောက်ပိုင်းမှာတရားဥပဒေစိုးမိုးရေးအခြေအနေပိုကောင်းလာပါသလားဒါမှမဟုတ်မပြောင်းမလဲငကိုအတိုင်းရှိနေပါသလားသို့မဟုတ်ပိုပြီးတော့များဆုတ်ယုတ်သွားပါသလားဒါကိုဆွေးနွေးကြဖို့ပါပင်နိုင်ဆွေးနွေးပေးဖို့ဖိတ်ကြားထားသူလူမှာတူကတော့ပြည်တော်စုရှင်းနေများနှင့်ဥပဒေရေးရအထောက်အကူပြုသူများအဖွဲ့ရဲ့ယာယီတာဝန်ခံတရားလွတ်တော်ရှင်းနေကြီးဦးကြည်မြင့်ဖြစ်ပါတယ်။ကျွန်တော်ကြိုတင်ဖိတ်ခေါ်ထားတဲ့နောက်တူကပြည်တော်စုလွတ်တော်ဥပဒေရေးရနှင့်အထူးကိစ္စရများလိလဆန်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဝင်ဦးတင်မောင်ဦးပါ။ဆိုတော့အခုတော့ပင်နိုင်ဆွေးနွေးပေးမယ့်သူလူတွေကတူဖြစ်တဲ့တရားလွတ်တော်ရှင်းနေကြီးဦးကြည်မြင့်ရောက်နေပါပြီ။မင်္ဂလာပါဆရာ။ဒါရိုက်လိုင်းစီစဉ်ကနေကြိုးဆိုပါတယ
်
။ဆိုတော့ဆရာရဲ့သဘောထားကိုအရင်ဆုံးကျွန်တော်တို့ပိတ်သက်တည်အောင်ပြောပြပါ။အခုအစိုးရလက်ထက်မှာတရားဥပဒေစိုးမိုးရေးဟာပိုကောင်းလာပါသလားငကူအတိုင်းပါပဲလားပို့ပြီးတော့များရုတ်ရုတ်သွားပါသလားဆရာဘယ်လိုမြင်ပါသလဲခင်ဗျအ
ပိုကောင်းမလာတာတော့သိကြပါတယ်ဗျအဲဒါမဲ့လို့ရုတ်ရုတ်သွားလားဆိုတဲ့အခါကျတော့အဲအဲ့လိုတော့ပြောလို့မရဘူးဗျဟောကျွန်တော်တို့က practicing lawyer ပေါ့လက်တွေလိုက်နေတဲ့အခါမှာတော့စိတ်မထူးခြားသလိုဖြစ်နေတယ်သူနည်းနည်းပါပါအဟန့်လေးဖြစ်သွားသလိုလိုနဲ့နောက်ကျတော့တုံရင်းမြေပြန်ရောက်သွားတာကိုကျွန်တော်ဆိုတော့တွေ့နေရပါတယ်ဗျ
ဟုတ်ကဲ့ပါဆရာဆိုတော့နောက်ပိုင်းမှာကျွန်တော်နောက်ပိုင်းမှာဆရာရဲ့သဘောထားကိုလည်းဆရာရဲ့အမြင်ကိုလည်းကြည့်ကြတာပေါ့လေဘာကြောင့်ပူကောင်းအောင်မလုပ်နိုင်တာလဲဒါတော့တရားဥပဒေစိုးမိုးရေးကြည့်ပါတယ်လို့တဖွာဖွာပြောထားတဲ့ကြားတွေကဒါတကယ်လည်းအရေးကြီးတဲ့ကိစ္စပါ
တခါအဖြစ်အပျက်တွေအခြေအနေတွေဆိုတာလည်းပဲပြီးခဲ့တဲ့သတင်းပတ်တွေပြီးခဲ့တဲ့လပိုင်းတွေမှာကျွန်တော်တို့အားလုံးသိနေကြပါတယ်သတင်းတွေတောက်လျှောက်လို့ကြားနေရတဲ့အခါကျတော့ဟာလာလူသတ်မှုတွေတခါလူရဲမှုတွေခိုးမှုတွေစသည်အားဖြင့်အဲ့ဒီလူအပြင်ကိုဒီကားသမားတွေကနေပြီးတော့ရန်ရန်ကားကားလမ်းလဲကောင်မှာလူတွေရှေ့မှာရိုက်တာနှက်တာဆိုတာတွေကလည်းပဲကျွန်တော်တို့သတင်းတွေမှာတွေ့နေရဆိုတော့ဘာကြောင့်များပိုကောင်းမလုပ်နိုင်တာလဲဆိုတဲ့အခြေအနေခက်ခဲနောက်ပိုင်းမှာကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးရအောင်ပါအခုကျွန်တော်နောက်ထပ်ရှေ့နေကြီးတူးဖြစ်တဲ့ဦးကျော်လင်းကဆွေးနွေးဖို့အတွက်သူကကျွန်တော်တို့စီကိုအကြောင်းကြားထားပါတယ်ဆိုတော့ရှေ့နေကြီးဦးကျော်လင်းကိုကျွန်တော်ပြည်နယ်ဆွေးနွေးသူတယောက်အဖြစ်ဆွေးနွေးပြီးပန်ကြားပါရစေဆရာဦးကျော်လင်းရဲ့အမြင်သိပါရစေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီအနည်း40ကျော်လောက်ကျွန်တော်ဒီမှာဖြတ်သန်းခဲ့အဲ့တော့ကျွန်တော်ကြည့်လိုက်တဲ့အခါကျတော့ဗျာဒီဒေါက်တာမမောင်လက်ထက်မှာဥရီချိုးဆောင်ခွဲဆိုတာထည့်လိုက်တယ်ဗျာရေးရကိုလိုကိုမလုပ်ကြတော့ဘူးအဲ့ဒီဥရီချိုးဆောင်ခွဲညင်ကြတော့လောက်ရအဲ့တော့ရေးရင်ချက်လုံးဝညံဖြစ်သွားတယ်အရင်တော့ရေးရဘလို့တော်လို့ဆိုကျွန်တော်ရေးဘက်ကဟိုဘက်ပါတီကြီးနဲ့ဟိုကရတယောက်ကအဲ့ပါကနေအဖို့တယောက်ကဒီလူဟိုက်ဆိုင်ရနေပြီကြီးစားမှန်ပြီးတော့ဖိသွားတာအဲ့တော့အများကြီးလက်ဖက်ခါတာဒါပြန်တော့ဆိုရေးရဘကမနိုင်ဘူးဥဆုံးရှူစားအမတန်တော်လေခေါ်ပြီးမေးလို့ဒီလိုဂျင်းစုံမှာအမတန်တော်တယ်ကျန်တယ်ဗျာဘယ်ဖြစ်လဲဆိုတော့တေကံကကြောက်တော့ကကြိုက်ကြည်တာမှန်ပြီတဲ့အထီးလာအဲ့လိုဒီကြိုက်ကြတဲ့တော့စဉ်းစားပြီးတေကံကိုဖော်ထုတ်နေတယ်အဲ့ဒီလူတွေလူကောင်းတွေဥနေဝင်ရလူကောင်းတွေလူတွေလူတော်မလို့ဥစုဖြစ်ရှိကြည့်တယ်ဗျာအဲ့ဒီမှာလူတွေတက်ပေါ်လာပဲအခုကျတော့ရေတက်ပေါ်လာလေလူတော်တွေနဲနေပြီးတော့မှအခုဒီရေကျုပ်စုံတို့အပါဝင်ခုဒီဥပ္ပဒေကိစ္စဒီလိုရှေ့ဝင်စားဆိုကျွန်တော်ဝင်တာပါတယ်ဒါပေမဲ့သူတို့လူတွေစီးနေဝင်လာလူတွေသူတို့မွေးထားနိုင်လာအခုလူကောင်းတွေနေရာပြီးတော့လူတွေစဖို့ကြည့်တယ်ဗျာပေါ်ကိုလာပြီးတော့တပည့်မခံလို့ဆိုပြီးအဲ့ဒီစီတီကြီးဆရာမွေးတပည့်မွေးစီတီကြီးကျေတပ်ပေါ်ရပြည့်စည်သွားတယ်ရေတပ်ပေါ်ရတကယ်တော်တဲ့လူတွေကကာနာလည်းမရှိဘူးနောက်ပြီးတော့ဝင်းစာနဲ့ဝန်နန်းနဲ့မမျှတဲ့ခါကျတော့လေဝင်းစာကြားထဲမှာသူတို့အဂတိလိုက်တာဖြစ်ကုန်ပြီးတော့အခုခါကျတော့ဗမာပြည်အချိန်နေရယူရင်းတို့အဲရေတပ်ပေါ်ကြီးယူရင်းဦးတယောက်ဦးလေးဆိုမလို့ယူရင်းတော့ပါတယ်ခင်ဗျာ
ဟုတ်ကဲ့
အတူတူပြောပါရစေဟုတ်ကဲ့
ဟုတ်ကဲ့ပါဆရာကျွန်တော်တို့ပင်နယ်ဆွေးနွေးပွဲဖိတ်ခေါ်ထားတဲ့ဦးတင်မောင်ဦးဒီလိုင်းပေါ်ရောက်ပါပြီဆရာဦးတင်မောင်ဦးကြားပါလားခင်ဗျာဟုတ်ကဲ့ကျွန်တော်တို့စီစဉ်ရစပြီးတော့မဟုတ်လို့ဆရာကိုကျွန်တော်မိကုန်းတစ်ခုနဲ့အရင်ဆုံးစပါရစေလက်ရှိမြန်မာနိုင်ငံတရားဥပဒေစိုးမိုးရေးကပိုကောင်းလာပါသလားငကူအတိုင်းပဲလားရုတ်ရော့သွားပါသလားဆရာဘယ်လိုသင်ပါလဲခင်ဗျာ
ဒီလက်ရှိရှင်ပြည်ပိုင်းတယ်ဆိုတော့သက်ကိုးမျိုးတရားဥပဒေစိုးမိုးရေးကကြာစင်းတယ်လို့ပြောလို့ရပါတယ်အဲ့တော့ဒီလိုကြာစင်းတယ်ဆိုတာကိုလက်ရှိအုပ်ချုပ်ရေးဆိုဆရာဘုမတာဝန်ရှိတဲ့သူတို့တို့တော့ပြောရတယ်လို့ကြားနေရပါဘူးနော်ဒါမျိုးကျွန်တော်မြင်ရတော့ဒီကြောင့်ရေစုံမှုကြီးချပြီးပြီးဒီကောင်းမှုကြီးကဖြစ်လာတာမဟုတ်သလိုကျန်တဲ့ပြတ်မှုတွေလည်းအချိန်ပြတ်မှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဇောက်ချင်းမြင်ဇောက်တမောင်ရဲ့ဆွေးနွေးချက်ပေါ်ဘယ်လိုသဘောရလဲဒီကိစ္စကအချိန်ယူပြီးလုံးဝမဲ့အချိန်ဒီမှာရှိနေတယ်ဆိုတာ
အဲအဲ့ဒီဟာကကျွန်တော်လဲတော်တော်များများသဘောတူပါတယ်သို့တော်လည်းပဲကျွန်တော်တို့ကတိုင်းပြည်ကအဲ့ဒီလောက်အချိန်မပေးနိုင်ဘူးကြာတိုင်းပြည်ကအများကြီးနာခဲ့တဲ့အခါကျတော့တိုးတက်မှုကိုတိတဲ့ပုံပြီးနည်းနည်းဆန်းဆန်းလေးတို့ကျင်တာပေါ့ဗျာ။အဲကြောင့်တိုးတက်မှုနည်းနည်းဆန်းဆန်းရှိအောင်ကျွန်တော်တို့ဝိုင်းဝန်းကြိုးပမ်းရမယ်။အစိုးရကခုနကတရားစီရင်မှာတာဝန်ရှိတဲ့လူတွေကတိတဲ့တော့စူးစမ်းဖို့လိုမယ်ဗျာ။အဲ့လိုပြောပြီးတော့အချိန်ယူရမယ်ဆိုပြီးတော့ဒီတိုင်းရက်နေတော့မဖြစ်ဘူးဗျာ။တန့်နေတော့ပ
ါ။ဟုတ်ကဲ့ခင်ဗျာ။ဒါဆိုနေမဲ့တော့ရှိသူတစ်ဖက်ခေါ်ပါမယ်ဆရာဦးကြည်မြင့်နောက်ထပ်ကျွန်တော်တို့ဆက်ဆွေးနွေးတာပေါ့။ရန်ကုန်မြို့က slide ဘွေကို slide ဘလို့သဘောရပါတယ်တရားဥပဒေစိုးမိုးရေးဘယ်အဆင့်ဘယ်အချိန်ကြီးရှိနေပါလဲ။
ဟုတ်ကဲ့တရားဥပဒေစိုးမိုးရေးနဲ့လုံချုံပြောရမယ်ဆိုရင်တော့နိုင်ငံရေးတမတွဲတော့ပုံမဆိုးရလာတယ်လို့အဲ့လိုပဲမြင်တယ်။အဲ့တော့လုံချုံကြီးနဲ့တရားဥပဒေစိုးမိုးကြီးကိုလုပ်ရတဲ့နေရာမှာတရားရုံးကတော့အမင်းရံပဲလက်နဲ့ကင်ဒီရဲ့လက်အောက်မှာပဲရောက်ရောက်သွားတော့တကယ်လို့များလက်နဲ့ကင်ဒီကျွန်တော်တို့ကိုတတ်မတော်ဖက်ကတရားဥပဒေစိုးမိုးကြီးနဲ့လုံချုံကြီးကိုလူလူလာလာနဲ့မလုပ်သေးဘူးဆိုရင်တော့အစိုးရကလုံနိုင်စွာမရှိပါဘူး။ဥပဒေအခြေခံဥပဒေရတော့လကောင်းနောက်ပြီးတော့မှလက်ရှိအနေထားရတော့လကောင်းအဆင်ပြေမှာမဟုတ်ဘူးအဲ့တော့ပြည်သူလုံခြုံရေးကတော့ကျွန်တော်တို့ပြည်သူအစိုးရကိုကျွန်တော်တို့တင်ဖြောက်ထားတဲ့အတွက်ကျွန်တော်တို့အများကြီးလူထုတွေကဟိုဟာတတ်နိုင်တင်ဖြောက်လုံခြုံရေးရတော့ယူဖို့လိုနေနောက်တကယ်လို့ပြဒီဟိုတပ်မတော်ကစေတနာကောင်းရှိလာပြီးတော့မှစိတ်နှလုံးပြောင်းလဲပြီးတော့ကျွန်တော်တို့အစိုးရကိုကာကွယ်ပေးမယ်လုပ်ပေးမယ်ဆိုရင်တော့ပုံမကောင်းလာမယ်နှုတ်မဟုတ်ရင်တော့နော်နောက်ကမှလည်းပဲအထူးသဖြင့်နိုင်ငံရေးဓမ္မတွေတွေ့လို့ပုံမဆိုးလာနေလို့ကျွန်တော်အဲ့လိုပဲမြင်နေတာ
ဟုတ်ကဲ့ slime ဘွေကုံကျေးဇူးများကြီးတင်ပါတယ်ဦးတမောင်ဦးကအချိန်နေပူဆိုးလာတယ်လို့ပြောပါတယ်ဦးကြည်မြင့်ကအချိန်နေကပူတိုးတက်လာတဲ့အချိန်နေမရှိဘူးလို့ပြောပါတယ်ဆိုတော့ဆရာတို့နောက်ဆုံးကိုကျွန်တော်မေးချင်တာကဆရာဦးတမောင်ဦးခင်ဗျာအခုလက်ရှိဆရာဦးနာပြောသလိုအချိန်ယူပြီးတော့လုပ်ရမယ်ဆိုတော့အခုလက်ရှိကတရားဥပဒေစိုးမိုးရေးပို့ပြီးတော့အားကောင်းလာအောင်ထိထိရောက်ရောက်လုပ်နေတဲ့အချိန်နေရှိပါရဲ့လားခင်ဗျာ
ဒီအချိန်ဒီဒီမှာလည်းလုံးပြလာပြီလို့ရမယ်အောင်မြအောင်အချိန်ဒီဒီလုံးပြလာတယ်လည်းလုံးပါမယ်ဒီလိုဒီကိစ္စမှာဒီနေ့ဒီနေ့ဒီအချိန်ဒေတာကြိုးရတော့ဒီလူတွေကလူပြီးအစီအစဉ်အပြီးဖိတ်ကြတယ်
တရားဥပဒေကိုကာလာလို့လုပ်ရတယ်။ဒါမှလည်းဒီလိုတရားဥပဒေကိုဒီတော့ကျေပြည့်နေပြီ။တရားနာကြည့်နေပြီ။ဒီနေ့လည်းအဖြစ်ဆုံးအနိုင်မှုရတာဖြစ်ပါတယ်။အဲ့တော့ဒီလိုတွေပြောမှာအဓိပ္ပာယ်ရှင်တွေပြညာရှင်တွေသက်သေရာခံရဝိညာဉ်ရဲ့အကြီးကြီးတွေကျွန်တော်တို့ပြည်သူအားလုံးကဒီနေ့တောင်ကိုကျေပြည့်လို့ရတယ်။ဒီလိုဒီလိုတော့ကျွန်တော်တို့ပြည်တော်စုအစိုးရအစိုးရအခုကအပေါ်ကြီးကအလားတူကလေးတရားစီရင်မှုတွေအပေါ်ကြီးကနိုင်ငံရေးလက်ထပ်ပါရှိတဲ့ဒေသတော်တက်ဆိုင်အပေါ်ကြီးအလားတူအချင်းကြောင့်မှာတာဝန်ယူနေတဲ့ဒီမင်းကြီးတက္ကသိုလ်ကြီးတွေလည်းဝင်ရောက်အုပ်ချုပ်တဲ့အဖွဲ့ကြီးဒီပြည်ကလေးရုပ်ရှင်ကြီးကအစည်းအဝေးလေးအလားတူကလေးတပင်းကြီးတွေရယ်ဆက်တဲ့ပေါ့ဒါလိုအောင်အားလုံးပေါင်းစည်းပြီးတော့ရက်ပဲအဖွဲ့ကြီးတွေကလေးကိုပေါင်းပြီးတော့ကောင်းရှင်ရနေကောင်းရင်းနေပါလေ
ဟုတ်ကဲ့
ကျွန်တော်ကျောင်းသားတွေတပင်းတွေအကုန်လုပ်ရတဲ့ကြာတော့တပင်းတွေမှာလည်းကျွန်တော်ရောက်ဝင်ပြီးတော့လည်းကျက်မှတ်လာလို့လေလို့ဒီမှာလေအဓိကတော့ပြည်သူအားရတော့အဓိကဖြစ်ပါတ
ယ်ဟုတ်ကဲ့ကျောင်းကြီးမြင့်ကျောင်းကြီးမြင့်ကတိုးတက်မှုမရှိဘူးလို့မြင်တော့မတိုးတက်ရအောင်ဘာအခက်ခဲတွေရှိနေတယ်လဲလို့ဆရာမြင်ထားပါတယ်လေအဓိကကြတဲ့အခက်ခဲကြီးနှစ်ချက်သုံးချက်လောက်ပြောပါဆရာ
အဓိကကြတဲ့အချက်ကတော့ဗျာ2008ခုနှစ်ကဥပဒေရတရားစီရင်ရေးကပြီးသားဖြစ်တယ်။ဒါလည်းကောင်းပါတယ်။သို့တော်လည်းပဲအဲ့တရားစီရင်ရေးကောင်းတဲ့ပြီးသားစီရင်ရေးဒီမိုကရေစီဖြစ်ဖြစ်ဖြစ်ပြီဆိုရင်ဒါကောင်းတာတော့အခုဥစားတဝက်ပဲဒီမိုကရေစီကရထားတော့အဲ့ဒါကြီးကကက်လန်ကြီးဖြစ်နေတာ2008ခုနှစ်ကတော့တရားရုံးချုပ်တရားသူကြီးတွေကဟိုအခု7ယောက်ခန့်အမှာဟို6ယောက်ပဲရှိရ9ယောက်တူနေအဲ့ဒါကိုအများဆုံးပြည်သူဒီမိုကရေစီဘက်ကိုလိုလားတဲ့တရားသူကြီးတွေကိုမှန်ကန်မျှတအောင်လုပ်မယ်တရားသူကြီး9ယောက်ကိုအများဆုံးအသာထုတ်ဖို့လုပ်တယ်တရားရုံးချုပ်ကြီးကစပြီးစီးနယ်ကမ်းနဲ့တက်မှမှအောက်စစ်စင်ကတက်မှမှအဲအပေါ်ဆုံးကတရားသူကြီးကလည်းကို့အမှုနဲ့ကို့ခြေလက်ပတ်တွေရမ်းနေပြီးတော့6တာမှတခါပေါ်တနည်းနည်းပါးကြာမှအမှုကိုတခါပေါ်အဲ့လောက်ပဲစီးနယ်တဲ့အခါကျတော့ဘာဖြစ်လာလဲဆိုတော့ဒီအပေါ်တရားရုံးချုပ်ကြီးကိုတက်ပြီးအမှန်တရားကြားမှအလွန်ပင်ပန်းနေသူကြီးပင်ပန်းဆင်းရဲကြတယ်ဒါကြောင့်တရားရုံးချုပ်ကြီးကအင်းအားရှိချင်တဲ့လာဒီမိုကရေစီလိုလားတဲ့လူတို့ကိုအမှန်လုပ်ပေးမဲ့လူတွေနဲ့ဆက်အားဖြစ်နေတယ်အဲ့လူတွေကလေကြောတိုင်းတဲ့ဒီနေရာတွေမှာလည်းပဲဒီလိုပဲလူတို့လူလာတဲ့တရားသူကြီးတွေနဲ့ဆက်ဖြစ်ရမယ်ဖြစ်ပြီးတော့အဲ့ဒီလိုအင်းလိုက်အားလိုက်ပြည်သူ့သာကိုဒီမိုကရေစီအားသူတွေဘက်ကနေပြီးတော့ဆက်လာပြီးဆိုလို့ရှိရင်တဲ့ဝန်ထမ်းတရားစီရင်ဝန်ထမ်းရန်ရာယူတော့ထိုက်တယ်လို့ထိမ့်သွားနိုင်တယ
်အဲ
့လိုမျိုးပဲနေတရားရင်ကြုံကြီးကပြော့နေတယ်ဟာနေတယ်ဆိုရင်တော့ဘယ်တရားစီရင်လဲဘလို့မှလုပ်လို့မရဘူးဆိုတော့ကျွန်တော်ကဒီလိုပဲမြင်တယ
်ဟုတ်ကဲ့ကျောင်းကပြောတဲ့အထဲမှာတရားဥပဒေတရားသူကြီး7ဦးရှိရမှာကို6ဦးရှိတယ်9ဦးတောင်လစ်လက်နေတယ်ဆိုတော့ဘာဖြစ်လို့9ဦးတောင်လစ်လက်နေပြီဘာဖြစ်လို့အဲ့ဒီ9ဦးကိုအစားတို့မခံထားနိုင်တာလဲခင်ဗျာ
အဲ့လစ်လက်နေတာတော့ပထမ9ယောက်ခံထားတာနေပြီးတော့တယောက်ကဆုံးသွားတယ်မကြခင်ကအဲ့ဒါမျိုး6ယောက်ပဲကြာနေ9ယောက်ကတော့အရင်အစိုးရလက်ချက်တွေကမခံတာမခံနေဆိုတာကလည်းပဲခုနပြောလို့ပေါ့သူတို့ဒါနဲ့စန့်ကြည့်တဲ့သဘောမျိုးနဲ့စန်းတာပေါ့ဗျာအခုစန့်ကြည့်တဲ့အခါမနိုင်မနှင်းနေဖြစ်လာပြီဒါကြောင့်မလို့နောက်ဆိုးကအများဆုံးအသာထိုးရလိမ့်မယ်အသာထိုးမယ်ဆိုတော့လေဒီနောက်အစိုးရမှာဖြစ်နေတဲ့အခက်အခဲကဘာလဲဆိုတော့အရင်တရားသူကြီးဟောင်းနေ ਉਹ ပဲခန့်ငယ်တဲ့အစီရင်လာတော့လုံးဝကိုတရားစီရင်မတိုးတက်ဖဲနဲ့ဘယ်လိုပြောမလဲဒီတုံရင်တုံရင်ပဲဖြစ်နေတော့အဲ့ဒီတရားသူကြီးဟောင်းနေ ਉਹ သမရာကြီးကစိတ်မထန့်ကျင်တော့ဘူးဒါကြောင့်သူလူရှားနေတဲ့အတွက်ကြားနေတယ်လို့ကျွန်တော်တို့သိရတယ်
ဟုတ်ကဲ့ပါ
လူရှားတာကိုမြန်မြန်လေးကြားပြီးတော့အသာထိုးပါလို့ကျွန်တော်တို့ကမေတ္တာဆက်ခဲ့ပါတယ
်ဟုတ်ကဲ့ပါဒါရေးဆွေးနွေးမဲ့တော်တော်ရှင်တွေဆက်ပြီးတော့ဖိတ်ခေါ်ပါမယ်စကိုင်းတိုင်းကန့်ဘလူမြို့နယ်ကဦးစိုးထွန်းဦးစိုးထွန်းတရားဥပဒေစိုးမိုးရေးဘလူအခြေအနေရှိနေပါလဲခင်ဗျ
တရားဥပဒေစိုးမိုးရေးပြောမယ်ဆိုရင်ပူဆိုးလာတဲ့ဆရာကြီးကျွန်တော်တို့ဒီကောင်မှာဘာရီပေါ်လဲဆိုလောင်ကစားပေါ်တယ်ဗျာဝတ်တောက်ကားပေါ်တယ်ဗျာလူကလောလောဆယ်လေးစိတ်မှဥက္ကုတ်ကြီးဖြစ်တဲ့ကိစ္စဆိုကျွန်တော်တွေးကြည့်လိုက်တယ်ဥကြည့်ရင်းကခေခါကဘာကြောင့်တူလာတဲ့ခီးစဉ်ကားကိုမလိလာကြတာလဲပေါ့ဗျာဒါလေးတွေဒါမျိုးလေးတွေရှာဖွေနေကြတာပေါ့ကျွန်တော်ဒီမှာဆိုလဲအခုကပေးလိုက်ကြီးလဲငကိုထက်ပိုဆိုးတယ်ဗျာဟိုဝတ်တောက်ကကျွန်တော်မိတ်ဆွေရဲ့မိတ်ဆွေရဲ့ကားဆိုရင်အခက်နဲ့တွားနေတယ်ဗျာပါးနေတဲ့နေရာမှာပြန်မှာကြောက်စိတ်နဲ့ပေးလာတယ်အော်ပိုက်နဲ့ပို့တယ်တခါကလုံခဲ့တဲ့6လလောက်ပ
ဲဒီ
ရှိုးနားလေးမှာဖိုင်ကနေကော်မလီပုတ်ပြီးတယ်ပုတ်ပြီးတဲ့အချိန်မှာသူကတော့ဆောက်မရှင်းရဘူးဗျာမရှင်းရဘူးဆိုဒီကားပေါ်မှာသူ့ဆက်ကြည့်စီပါလာတာပေါ့အဲ့တော့သူကနေပြီးတော့တော့ဆောက်မောင်းပြီးဒီကားပေါ်မှာသူကနဖက်ပြားကိုသူကပါလာတယ်အဲ့ဒါနဲ့ဒီကြောင်းနဲ့တက်လိုက်ရတယ်ဆိုတော့ကျွန်တော်စဉ်းစားနေပြန်ကြားလိုက်ရတယ်
။အဲ့တော့
ပြောချင်တာကခန်းရတဲ့ကော်မလေးလေ၊ဆိုင်ကနေကော်မလေးလေ။ဘာမှဟိုပေါ့ဗျာ။ဟိုခြံစားဥပဒေရဲ့ခြံစားကိုမရလိုက်။နောက်တစ်ခါခုနပြောသလိုနံပါတ်ကိုမှတ်မိလိုက်လို့တိုင်ရမယ်ဆိုရင်တကယ်က
ကားပိုင်ရှင်လိုင်းစင်မှန်မှားကားပိုင်ရှင်မှလည်းလာရောက်ပြီးတော့ထိခိုက်တတ်ပါတယ
်ဟုတ်ကဲ့ခင်ဗျ
ကျွန်တော်တို့အဲဆိုလို့ရဒီဥတွေစုမှုရေးမှာကျွန်တော်ဘုံရောင်မှာလည်
းဟုတ်ကဲ့ပို့ဆိုးနေတယ်ပေါ့နော်ဟုတ်ကဲ့ပါဦးစစ်ပ
ါ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
အားမရဘူးပေါ့ဗျာကျွန်တော်တို့ကတော့
ဟုတ်ကဲ့
ဒီချောကိုကျွန်တော်တို့ကိုယ်တိုင်မပေးခဲ့တာပ
ါဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ဥစ္စာတို့ကျွန်တော်တို့သဘောထားလေးရှင်းပါပြီခင်ဗျာဆိုတော့ဇောက်တမောင်နဲ့ဇောက်ချင်းမြင့်တို့ကျွန်တော်တို့အချိန်3မိနစ4မိနစလောက်ရပါသေးတယ်အဲ့တော့ဇောက်တမောင်ရင်ဆုံးဖြစ်ပါခင်ဗျာဒီထက်ပို့ပြီးတော့တိုးတက်အောင်ဘာတွေလုပ်တင်ပါသလဲအဓိကလုပ်တင်တဲ့ကိစ္စကြီးနှစ်ခုသုံးခုလောက်ပြောပါခင်ဗျာ
ကျွန်တော်ကပြောတာလေအချက်ကိုအခြေခံပြီးတော့ပြောပါမယ်ဒါနဲ့ကတော့ကျွန်တော်ဥဒေပြီးတော့လွတ်တော်ရင်ဖြစ်ပါတယ်ဒီလိုတွေကပြီးခဲ့တဲ့ခါလေးဆိုတာကျွန်တော်တို့ဥရီကောင်တရားသုံးသပ်တဲ့ပုံကိုပြင်လာနေသေးတာအဖြစ်ထားလို့ဖြစ်တယ်။ဒါမှမဟုတ်အဲ့ဒီကလူဦးရေမထက်ပါဘူး။မကျော်သွားတဲ့အကြောင်းတရားတွေအခုကျွန်တော်တို့ဖြစ်နေတဲ့အချိန်မှာဒီလိုမျိုးတော့ပါမယ်လို့ကျွန်တော်သုံးသပ်ပါတယ်။ဒါကြောင့်ဥရီပြည်သူတွေကတိတိပိပိနဲ့ဥရီကိုပြုလို့လုပ်တယ်။နောက်တရားစီရင်မှလည်းတရားစီရင်မှလည်းအောက်တိကင်းဖို့လုပ်တယ်။ဒီမှာဒီလိုအောက်တိတရားလေးပါးထဲမှာအားလုံးကင်းအောင်ဒီလိုမျိုးကျွန်တော်ကြိုးစားပေးရမယ်အနေအားရှိတယ်။အမှန်တကယ်ရုပ်သက်ကြတော့သူကဒီမှာတင်အားရေသူရောက်တဲ့ပစ္စည်းတွေအားလုံးဒီနေ့ခိုင်းပွဲလုပ်ရှာမှုတွေများလာတယ်သူမသိနိုင်ဘူးဒါကြောင့်သူ့ရဲ့ဒီလိုရုပ်သက်ကိုလည်းပြုပြရမှာလေအများကြီးရှိပါတယ်နောက်တစ်ခုကကျွန်တော်ပြောတဲ့အချင်းတောင်းတောင်းရင်လည်းကျွန်တော်တို့တောင်းလဲမှာသွားပြီးထွက်လာရင်သူကလွတ်လွတ်လပ်လပ်နဲ့စိတ်ကောရုပ်ကိုပြောင်းလဲလာမှာဖြစ်တယ်ဒါလည်းဒီလိုလူကိုယ်ကိုယူပါတယ်တရားဥပဒေစိုးမိုးရေးအချိန်တိုပင်မှာအားကောင်းမှုကာလရှိမှာတိရခံရမှုတကူကျွန်တော်ပြည်သူအားလုံးဝိုင်းဝန်းလို့ဒီနေ့ဖြစ်ပါလေ
ဟုတ်ကဲ့ပါဆရာဦးချင်းမြင့်ဆရာဦးတမောင်ပြောသွားတဲ့အချက်တွေပြင်အရေးကြီးတဲ့အချက်တစ်ချက်တစ်ချက်ရှိသေးရင်ထပ်ပြောပါဆရာ10မိနစ်လောက်အချိန်ရပါတယ
်ဟုတ်ကဲ့ပါခင်ဗျာ2008ခြေကဥရီကိုပြန်ပြင်းတဲ့အခါမျိုးမှာတော့ကြားကြည့်ရေကို၃ဦးတိုင်တို့မျိုးဂျူရီစင်းတဲ့ပြန်မှုကတော့ပြင်ဖို့အလွန်အရေးကြီးလို့ရပါတယ်လက်ရှိဆရာတပါးတိုင်းတရားစီရင်ရတော့လုံးဝသုံးမရပါဘူးခင်ဗျာဆုချက်ပါဒီကြတာတော့ဘာလို့ဆိုရင်ဝန်ထမ်းတွေကိုတရားသူကြီးတွေဝန်ထမ်းတွေကိုထိမ့်သိမ့်နေတယ်မှာအပေါ်ကနေပြီးစနစ်တကျစီစစ်တဲ့စနစ်ကိုတိတိကျကျလုပ်ပါဒီပါတ်မန့်တွေကိုဒီကလုပ်ရမယ်ဒီပါတ်မန့်ရဲ့ inquiry လုပ်ရမှာမရှိပါဘူးဘာလုပ်လို့ဘာမှအရေးကြီးပါဘူးဘာမှလည်းမဖြစ်ပါဘူးအဲ့ဒါမျိုးအဲ့ဒီကောင်ကိုလည်းဌာနဆိုင်ရာကိုလည်းဒီချလုပ်ဖို့လိုပါတယ်နောက်ရဲတပ်ဖွဲ့ကြီးကိုလည်းပဲတိချကောင်းမွန်တဲ့ရဲတပ်ဖွဲ့ကြီးဖြစ်အောင်လုပ်ဖို့လိုပဲရှင်းနေကြုံကြီးရတယ်သူ့အောက်ကဥပဒေဝန်ထမ်းတွေကိုအရင်စိတ်ဓာတ်တွေကိုပြင်ချော့ပြက်သွားတာပေါ့ပြင်ဆင်ပြီးတော့ဥရေဝန်နဲ့ရလေရဲတပ်ဖွဲ့ကြီးကိုပြန်ထိန်းကြောင်းလာတရားစီရင်ကိုပြန်ထောက်ဖို့ဖြစ်နေတဲ့ဥရေဝန်စိတ်ဖြစ်လာအောင်လုပ်ဖို့လုပ်တယ်အဲ့ဒါမှတရားစီရင်ကောင်းပါပါပြည်သူတွေဝိုင်းကူညီုံနဲ့မရပါဘူးအဲ့ရန်နရားကြီးကိုပြန်ပြီးတော့ပြင်ဆင်ရမှာပဲလို့ကျွန်တော်ပြန်ပြောပါတော့ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပြည်နယ်ဆွေးနွေးပေးတဲ့တရားလူတော်ရှင်နေကြီးဦးကြည်မြင့်ကျွန်တော်တို့ကော်မရှင်ဖွဲ့ဝင်ဦးတင်မောင်ဦးလူလုံးအထူးပဲကျေးဇူးတင်ပါတယ်ဒါရဲ့ပါဝင်ဆွေးနွေးကြတဲ့တော်တော်ရှင်တွေအားလုံးပဲကျေးဇူးတင်ပါတယ်သူတို့ပြင်တော့ဒီလိုင်းကနေနားဆင်ကြတဲ့ပြည်သူတော်ရှင်အားလုံးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြသေးတာပေါ့ခင်ဗျာ
ကိုကြည်ရောသိန်းဆွေးနွေးတင်ဆက်သွားတဲ့အင်္ဂါည VOA အတိုင်းလေလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA အမေရိကန်တန်ကအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်ကျန်းသစ္စာကျိတ်ဆိုပွဲကိုတက်ရောက်လာသူတွေထဲသမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဖြစ်ခဲ့သူနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကမ္ဘာအလယ်မှာလွန်ခဲ့တဲ့နှစ်ပေါင်း200ကစပြီးငြိမ်းချမ်းစွာအာဏာလွှဲပြောင်းခဲ့တဲ့အမေရိကန်ရဲ့နိုင်ငံရေးအစဉ်လာအတိုင်းအာဏာလွှဲပေးခဲ့တဲ့သမ္မတဟောင်းဘရက်အိုဘားမားတို့ကသူနဲ့နှိကပ်စွာနေရာယူထားခဲ့ကြပါတယ်။ထရမ့်ရဲ့သမ္မတအဖြစ်ပြောတဲ့ပထမဆုံးမိန့်ခွန်းမှာအုပ်ချုပ်မှုအာဏာကိုပြည်သူလူထုစီပြန်လည်အပ်နှင်မယ်ဆိုတဲ့အကြောင်းအသာပေးပြောသွားပါတယ
် What truly matters is not which party controls our government
ကျွန်တော်တို့ရဲ့အစိုးရကိုဘယ်ပါတီကထိန်းချုပ်ထားတယ်ဆိုတာတကယ်ပြဿနာမဟုတ်ပါဘူးအစိုးရကိုပြည်သူတွေကထိန်းချုပ်နိုင်သလားဆိုတာကသာလျှင်တကယ်ကိစ္စဖြစ်ပါတယ်2018ခုနှစ်ဇန်နဝါရီလ20ရက်နေ့ကိုပြည်သူတွေကဒီတိုင်းပြည်ကိုအမှန်တကယ်အုပ်ချုပ်သူတွေဖြစ်လာတဲ့နေ့အဖြစ်တွင်ကြံရစ်ပါလိမ့်မယ
်ဒါအပြင်သူကဝါရှင်တန်မြို့တော်မှာရှိနေတဲ့လူနည်းစုတစုကသာအစိုးရရဲ့အကျိုးမြတ်တွေကိုတင်ကြုံရယူထားခဲ့ကြပြီးကြံပြည်သူတရက်လုံးကတော့အဲ့ဒီအတွက်ပေးဆက်ခဲ့ကြရပါတယ်။ဒါပေမဲ့ဒီချမ်းသာကြွယ်ဝမှုကိုပြည်သူလူထုကတော့မခံစားခဲ့ရဘူးဆိုပြီးတော့လည်းအကြိမ်ကြီးတော်တော်များများပြောသွားပါတယ်။အမေရိကန်နိုင်ငံသားတွေဟာသူတို့သားသမီးတွေအတွက်ကောင်းမွန်တဲ့စာသင်ကျောင်းတွေလိုပါတယ်။သူတို့မိသားစုတွေအတွက်လုံခြုံမှုရှိတဲ့ရက်ွက်တွေလိုပါတယ်။သူတို့တွေအတွက်အလုပ်ကိုင်ခန်းတွေလည်းလိုအပ်ပါတယ်။ဒီချက်တွေဟာတော်ဖြောင့်မှန်ကန်တဲ့လူလူရဲ့တရားမျှတပြီးရတဲ့ရတဲ့တောင်းဆိုမှုတွေဖြစ်ပါတယ်။ ဒါပေမဲ့ကျွန်တော်တို့နိုင်ငံသားတွေအများစုအတွက်လက်တွေ့မှာလုံးဝခြားနားပါတယ်လို့လည်းသူကပြောပါတယ်။ကုန်သွယ်မှုအကောက်ခွန်လူဝင်မှုကြီးကြပ်ရေးနိုင်ငံခြားရေးတွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တိုင်းဟာအမေရိကန်အလုပ်သမားတွေအမေရိကန်မိသားစုတွေအတွက်ပဲဖြစ်လာစေမဲ့အမေရိကန်ဒေသပထမဦးစားပေးဖြစ်ရမယ်ဆိုတာကိုလည်းသမ္မတထရမ့်ကကြေညာပေးပါတယ်။ကမ္ဘာတစ်ဝှမ်းကနိုင်ငံတွေအားလုံးနဲ့လည်းစိတ်ကောင်းစေတနာကောင်းနဲ့မိဖက်ဖြစ်ဖို့ကျွန်တော်တို့ကြိုးပမ်းဆောင်ရွက်သွားပါမယ်။ဒါပေမဲ့အားလုံးသိထားကြရမှာကနိုင်ငံတိုင်းဟာကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုပထမဦးစားပေးဖြစ်ဆောင်ရွက်ခွင့်ရှိတယ်ဆိုတဲ့အချက်ပါပဲလို့သမ္မတထရမ့်ကပြောလိုက်ပြီးဘသူကမှကျွန်တော်တို့ရဲ့လူနေမှုဘဝတွေအတိုင်းလိုက်လုပ်ကြပါလို့တိုက်တွန်းဖို့မရှိပေမဲ့လူတိုင်းကအားကြရတဲ့ဘဝတွေဖြစ်အောင်ကျွန်တော်တို့ကိုယ့်ကိုယ်ကိုချေမှုန်းပြသသွားမှာပါလို့လည်းထပ်လောင်းပြောကြပါတယ်မဟာမိတ်ဟောင်းတွေနဲ့ချစ်ကြည်မှုပိုတိုးလာအောင်ဆောင်ရွက်နေတဲ့တစ်ချိန်ထဲမှာမဟာမိတ်အသစ်တွေကိုလည်းရှာသွားမယ်အစွန်းရောက်အစ္စလာမစ်အကြမ်းဖက်ဝါဒကိုတိုက်ဖျက်ဖို့ယဉ်ကျေးတဲ့ကမ္ဘာလူ့အဖွဲ့အစည်းတစ်ခုလုံးကိုစီးလုံးအောင်အားထုတ်ပြီးဒီအကြမ်းဖက်ဝါဒကိုကမ္ဘာကြီးပေါ်ကနေလုံးဝပျောက်သွားတဲ့အထိတိုက်ဖျက်သွားပါမယ်လို့လည်းသမ္မတထရမ့်ကကြေညာပေးပါတယ်။နောက်ဆုံးမှာတော့စီးလုံးညီညွတ်ရေးနဲ့ပတ်သက်လို့လည်းသမ္မတထရမ့်ကကျွန်တော်တို့စိတ်ထဲမှာရှိတာတွေပွင့်ပွင့်လင်းလင်းပြောသဘောမတူတာတွေရိုးရိုးသားသားအခြေတင်ဆွေးနွေးပြီးသွေးစီညီညွတ်မှုတွေတိဆောက်သွားရပါလိမ့်မယ်။အမေရိကန်နိုင်ငံသားတွေညီညွတ်ပြီးဆိုရင်အမေရိကန်ပြည်ထောင်စုကြီးကိုဘလို့မှတားဆီးလို့မရနိုင်တော့ပါဘူးလို့လည်းတိုက်တွန်းသွားခဲ့ပါဗျ။အမေရိကန်ပြည်သူများခင်ဗျာမြို့ကြီးပြကြီးကျေးလက်စနပုတ်မှာပဲနီဝေးဝေးပဲမှာပဲနေကြပါစေခမရတို့ဘရောမှလစ်လူရှုမခံရတော့ပါဘူးခမရတို့ရဲ့အတန်တွေမျောလင့်ချက်တွေအိမ်မက်တွေဟာအမေရိကန်နိုင်ငံရဲ့မျောမှန်းချက်ပန်းနိုင်တွေပဲဖြစ်ပါတယ်အားလုံးညီညီညွတ်ညွတ်နဲ့အမေရိကန်နိုင်ငံကြီးပြန်လည်ခွန်အားကြီးထွားလာအောင်ဆောင်ရွက်ကြပါစို့ဆိုတဲ့စကားနဲ့သမ္မတထရမ့်ကသူ့ရဲ့မိန့်ခွန်းကိုအဆုံးသတ်ခဲ့ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
ခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီးVOA ရဲ့အားပေါ်မှာကြောင်းသိစေအပ်ပါတယ်ခင်ဗျာဒီကနေ့ညနေပဲ6နိုင်ခွဲနဲ့9နိုင်အထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာမကြခင်အစီအစဉ်တွေအဆုံးမသတ်ခင်မှာအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်ဆုမြတ်မွန်ကပြောပြပေးပါအောင်ခင်ဗျာ
ဒုက္ခသည်တွေနဲ့မွတ်စလင်နိုင်ငံအများစု9နိုင်ငံကဒီနိုင်ငံသားတွေကိုအမေရိကန်နိုင်ငံနဲ့ယာယီဝင်ခွင့်ပိတ်ပင်ထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုပြည်내တရားသူကြီးတယောက်ကယာယီဖယ်ရှားပြီးတဲ့နောက်ဒီအမိန့်ကိုပြန်လည်ပြဋ္ဌာန်းသင့်မသင့်ဆိုတာကိုအမေရိကန်နောက်ဖက်ချမ်းအယူခံတရားရုံးမှမကြခင်အချိန်ကပဲကြားနာခဲ့ပါတယ်ဆန်ဖရန်စစ္စကိုမြို့မှာရှိတဲ့ဒီအနောက်ဖက်ချမ်းခရိုင်15ခုကိုကိုစားပြုတဲ့အယူခံတရားရုံးမှာတယ်လီဖုန်းပေါ်ကနေတဆင့်ပြုတ်လို့တဲ့ကြားနာပွဲမှာအယူခံတရားသူကြီး3ယောက်ကတစ်ဖက်ကိုမိနစ်30ကြာရှောက်ထားခြေပါခွင့်ပေးခဲ့ပါတယ်။သမ္မတအမိန့်ကိုပြန်လည်ပြဋ္ဌာန်းပေးဖို့အယူခံတင်တဲ့တရားရေးဌာနကရှေ့နေ August Flanch ကနိုင်ငံတော်လုံခြုံရေးအတွက်သမ္မတရဲ့အမိန့်ကိုပြန်လည်ပြဋ္ဌာန်းတင်တယ်လို့ခြေပါလျှောက်ထားခဲ့ပါတယ်။ဒီလိုဝါရှင်တန်နဲ့မင်းနီဆိုတာပြည်နယ်အတွက်ဝါရှင်တန်ပြည်နယ်ရှေ့နေနိုဝါပါဆောကတော့သမ္မတရဲ့အမိန့်ဟာမွတ်စလင်တွေကိုစန့်ကျင်ရည်ရွယ်တဲ့လောက်ရဖြစ်တဲ့အတွက်သမ္မတအမိန့်ကိုဆက်လက်တားဆီးထားတဲ့လို့လျှောက်ထားတင်ပြခဲ့ပါတယ်။နှစ်ဖက်လုံးရဲ့လျှောက်ထားချက်တွေအခုအဆုံးသတ်သွားပြီဖြစ်လို့တရားသူကြီး၃ယောက်ကဒီစဉ်းစားပြီးတော့အဆုံးဖြတ်ပေးရမှာဖြစ်ပါတယ်။အယူခံတရားရုံးရဲ့ဆုံးဖြတ်ချက်အတိုင်းသမ္မတကလိုက်နာမှာဖြစ်တယ်လို့အင်ဗျူရောပြောခွင့်ရသူရှွန်စပိုက်ဆာကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။အမေရိကန်ပညာရေးဝန်ကြီးအဖြစ်အငင်းပွားစရာဖြစ်ခဲ့သူ Betsy DeVos ကဒုသမ္မတ Mike Pence ရဲ့ရှေ့မောက်မှာအင်္ဂါနေ့ညပိုင်းတုန်းကဒီကျန်းသစ်စာချိန်ဆိုခဲ့ပါတယ်။သမ္မတကရွေးချယ်ထားသူ Betsy DeVos ကိုအင်္ဂါနေ့အစောပိုင်းတုန်းကအတီးပြူနိုင်ရေးလွှတ်တော်မှမဲခွဲဆုံးဖြတ်ရမှထောက်ခံသူနေကန့်ကွက်သူမဲ50-50စီဖြစ်ခဲ့ကြတာကြောင့်ဒုသမ္မတ Mike Pence ကထောက်ခံမဲထည့်ပြီးတော့ခန့်အပ်မှုကိုအတည်ပြုခဲ့ရပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကတရားရုံးချုပ်အဆောက်အဦနာမှာအသေးခံပုံပေါက်ခွဲခဲ့လို့20ထက်မနည်းသေးဆုံးပြီးတော့40လောက်ဒဏ်ရာရသွားပါတယ်ရှင်
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန့်အင်ဂျင်နိုင်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနူမီတာ32 40 49 50တို့ကနေထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအစဉ်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.